Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာအောက်ကလနေရဲ့ဗုဒ္ဓဦးနေညပိုင်း view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 30line meter 51နဲ့ line meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ရသလို view မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ရပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မူအဖြစ်နဲ့ကျွန်တော်ဇောင်းဝလိုင်ကဆောင်ရွက်ပေးသွားမှာပါ
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့တင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကို2020ရွေးကောက်ပွဲရလဒ်ကြောင်းလဲခဲ့မှုနဲ့ပတ်သက်ပြီးနောက်ထပ်တရားစွဲဆိုလိုက်ပါတယ်ဆီယာနာတင်ထားတဲ့နိုင်ဂျာနိုင်ငံမှာရောက်နေတဲ့ဥရောပနိုင်ငံတချို့ကနိုင်ငံသားတွေကိုဘေးလွတ်ရာကိုကယ်ထုတ်နေပါပြီရွေးကောက်ပွဲအနိုင်ရ Move Forward Party ကနောက်အစိုးရတစ်ဖွဲ့စည်းမဲ့ညွန်ပေါင်းဖွဲ့တွေမှာမပါဝင်တော့ပါဘူးဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာဒီနေ့နာဆင်ပြီးတရင်ပြပုတ်ချက်တွေကိုတင်ပြတဲ့အခါမှာတော့အာဆီယံစီရေးလက်ချက်မှုမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အလူအခွင့်ရေးဆိုင်ရာအာဆီယံအမတ်များအဖွဲ့ကတောင်းဆိုတဲ့တရင်ပြပုတ်ချက်မှာဆိုရင
်ပြည်သူလူထုရဲ့စံတော်ကိုအတိမတ်မပြုဘဲနဲ့တိုင်းပြည်ကိုအာဏာသိမ်းဖို့ကြိုးစားနေတဲ့အကြမ်းဖက်စစ်အုပ်စုကိုအာဆီယံဆမ်မစ်တက်ခွင့်မပေးထားတာအာဆီယံလှုပ်ဆောင်မှုပါ
ဒီကြောင်းအပြည့်စုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ခင်ပြင်းတဲ့အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုအချင်းချင်းပြုလုပ်နေတဲ့အကြောင်းချင်းပြင်းတဲ့အတွင်းကတိုက်ပွဲတွေကြောင့်စစ်ပေးရှောင်နေသူတွေအခက်ကြုံနေရတဲ့သတင်းပေးပို့ခြင်းနဲ့မူပြင်းတဲ့အတွင်းမှာမိုးတဲရေကြီးနေတဲ့အခြေအနေတွေကိုတင်ပြပေးသွားမှာပါ။ဒုတိယပိုင်းနိုင်ဝက်မှာဆိုရင်တော့အဲဒီတန်းနဲ့ဆွေးနွေးကန်းလူထုနဲ့ကျန်းမာရေးနဲ့အားကစားကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ဒါရီမတင်ဆက်ခင်အခုအချိန်ဆုံးတော့ပို့ထူးနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမတ်ခင်လင်းနဲ့အတူကျွန်တော်ဇောင်းဝန်လိုင်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ယူကရိန်းရဲ့မြို့တော်ရုရှားကအဝေးထိန်ဒရုန်းတွေနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့တစ်ချိန်တည်းမှာပဲတောင်ပိုင်းအိုဒက်ဆာဒေသကတိုက်ခိုက်မှုတွေမှာစိတ်ကန်းအဆောက်အုံတွေထိခိုက်ပျက်စီးခဲ့တဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကဒီနေ့ပဲပြောပါရယ်အိုဒက်ဆာဒေသရဲ့အုပ်ချုပ်ရေးမှူးအိုလစ်ခိုင်ပါကတော့ဒီတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပေမဲ့ဒဏ်ရာရသူမရှိဘူးလို့တယ်လီဂရမ်မှာပြောကြားခဲ့ပါရယ်ရုရှားအကြမ်းဖက်သမားတွေဟာစိတ်ကန်းတွေကောက်နှံတွေကဘာလုံးဆိုင်ရာစားနပ်ရိက္ခာဖူလုံမှုကိုပါတိုက်ခိုက်ခဲ့တယ်လို့လည်းပြောပါရယ်ရုရှားဟာပင်လယ်နက်ကောက်နှံတင်ပို့မှုအစီအစဉ်ကနှုတ်ထွက်ပြီးကလေးကယူကရိန်းရဲ့ကောက်နှံဆိုင်ရာအခြေခံအဆောက်အုံတွေကိုအကြိမ်ကြိမ်ပစ်မှတ်ထားတိုက်ခိုက်ခဲ့တာပါ ခီဖ်မြို့ကိုညအချိန်တွေမှာတိုက်ခိုက်ခဲ့တဲ့အီရန်လို့ရှဟတ်ဒုံစေစင်းထက်မင်းကိုလည်းယူကရိန်းလေကြောင်းရဲ့ကာကွယ်တပ်တွေဘက်ကပစ်ချနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ် ခီဖ်မြို့တော်ဝင်ကတော့ drone တွေပြတ်ကျခဲ့တဲ့အတွက်မြို့တော်ရဲ့အနည်းဆုံးနေရာ၃ခုမှာပျက်စီးမှုတွေဖြစ်ပေါ်ခဲ့တယ်လို့အသေးအပြောက်သတင်းတွေကိုလည်းချက်ချင်းမရရှိသေးဘူးလို့ပြောပါတယ်ရှင်
ဆီယနာတင်ပြည်နိုင်ငံရေးပြဿနာတွေကြုံရတဲ့နိုင်ဂျာနိုင်ငံမှာရောက်နေတဲ့ဥရောပနိုင်ငံတချို့ကနိုင်ငံသားတွေကိုတက်ဆိုင်ရာနိုင်ငံတွေကဘေးလွတ်ရာကယ်ထုတ်နေကြပါပြီ။ဒီချိန်ထဲမှာပဲပြီးခဲ့တဲ့သတင်းပတ်ထဲအာဏာသိမ်းခဲ့ပြီးတဲ့နောက်ပေါ်ပေါက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အနောက်အာဖရိကစီးပွားရေးအတိုင်ဝန်း ECOWAS ကစစ်ဖက်ဆိုင်ရာအကြီးအကဲတွေနိုင်ဂျီးရီးယားနိုင်ငံအဘူဂျာမှာဒီကနေ့ဆွေးနွေးနေကြပါတယ်။နိုင်ဂျာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့တောက်ကြနေသည့်ဆွေးနွေးမယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဆီယနာတိန်ခေါင်းဆောင်တွေနဲ့တွေ့ဆုံမှု ECOWAS ကိုလည်းအဖွဲ့တစ်ဖွဲ့လည်းဒီကနေ့မျိုးတော်ကိုရောက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ပြည်သူ့နိုင်ငံရေးဌာနနဲ့စစ်တပ်ကတော့နောက်ထပ်ကယ်ဆယ်ရေးလေယာဉ်တွေကိုဒီကနေ့လည်းစီစဉ်နေကြပါတယ်။ပါရီမျိုးတော်ကိုပထမဆုံးရောက်လာတဲ့လေယာဉ်နှစ်ဆင့်မှာတော့ပြည်သူ့နိုင်ငံသား350ကျော်အပြင်တခြားနိုင်ငံအစုံကလူတွေပါတယ်လို့လည်းနိုင်ငံရေးဌာနကပြောပါတယ်။နိုင်ငံနိုင်ငံကထွက်လာတဲ့အီတလီနိုင်ငံသားတွေလိုက်ပါလာတဲ့စစ်လေရင်ဒဇင်ဒီကနေ့အစောပိုင်းမှာပဲဆက်ရောက်လာတဲ့ဓားပုံကိုလည်းအီတလီနိုင်ငံသားရဲ့ဝန်ကြီးအန်တိုနီယိုဒဇာနီကထုတ်ပြန်ခဲ့ပါတယ်။လေရင်ပေါ်မှာအီတလီနိုင်ငံသား36ယောက်၊အမေရိကန်21ယောက်၊ဘယ်ဂျီယံနိုင်ငံသား4ယောက်၊ဩစတြေးလျနိုင်ငံသား2ယောက်နဲ့ဗြိတိန်က1ယောက်လိုက်ပါလာတယ်လို့လည်းရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာ2020ပြည့်နှစ်ရွေးကောက်ပွဲမှာသူရှုံးနေခဲ့တဲ့ရလဒ်ကိုပြောင်းလဲပြီးအာဏာကိုဆက်လက်ထိန်းသိမ်းထားဖို့တရားမဝင်ကြိုးစားခဲ့ရဆိုပြီးဖက်ဒရယ်အထူးတရားရုံးဂျူရီအဖွဲ့တစ်ဖွဲ့ကမနေ့ကတရားစွဲဆိုလိုက်ပါတယ်။တမရာဟောင်းထရန့်နဲ့အနီးကပ်လုက္ကန်ခဲ့သူတွေရဲ့တပ်တည်ထွက်ဆိုချက်တွေကိုပြန်ပြောပြချက်တွေကိုလနဲ့ချီကြားနာစစ်ဆေးပြီးတဲ့နောက်ရာဇဝတ်မှု၄မှုနဲ့တရားရေးဌာနအထူးစုံစမ်းစစ်ဆေးသူဂျက်စမစ်ကအမှုဖွင့်တရားစွဲဆိုလိုက်တာပါ။တမရာဂျိုးဘိုင်ဒန်အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့မှုတွေအတွက်စွဲချက်တင်လိုက်တာဖြစ်ပါတယ်။အသက်89ရွယ်သမ္မတဟောင်းထရန့်ဟာအမေရိကန်ပြည်ထောင်စုကိုလိမ်ညာလ ကျောင်းသူတွေရဲ့အခွင့်အရေးကိုချင်းချောက်ခဲ့တယ်လို့လွတ်တော်မှာရွေးကောက်ပွဲရလဒ်တရားဝင်အတီးပြုနိုင်ရေးလုပ်ငန်းစဉ်ကိုနှောက်ယှက်ခဲ့တယ်လို့စာမျက်နှာ50ငါးမျက်နှာပါဆွဲဆိုချက်မှာထည့်သွင်းထားပါတယ်။2024ခုနှစ်ဇန်နဝါရီလချောက်ရက်နေ့လွတ်တော်ကရွေးကောက်ပွဲရလဒ်ကိုအတီးပြုဖို့လှုပ်ဆောင်နေတဲ့အချိန် သမရာဟောင်းထရန့်ကိုထောက်ခံသူအယောက်2000လောက်ကတရားလွတ်တော်ကိုဝင်ရောက်စီးနင်းခဲ့တာပါနှစ်ပေါင်း240ခုနှစ်အတွင်းတမိုင်းတလျှောက်မှာပထမဆုံးအကြိမ်ဖြစ်အမေရိကန်သမရာဟောင်းတရားအုံနေနဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးရမယ့်အစားတရားမဝင်နောက်ထပ်၄နှစ်အာဏာဆက်လက်ဆွဲကိုင်နိုင်ရင်ကြိုးပမ်းခဲ့ရဆိုပြီးတရားစွဲဆိုခံခဲ့ရတာပါဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ကြာတာရင်းနေပထမဆုံး
မကလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ်2669ကိုလိုက်နာဖို့ပြင်သစ်နိုင်ငံကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဒေါင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဒစိတပိုင်းလူငင်းချမ်းသာဝင်ပေးတာကိုသတိပြုမိတဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသား2000နီးပါးကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားတာဟာမြန်မာပြည်သူတွေအနေနဲ့သူတို့စန္ဒလွတ်လွတ်လပ်လပ်ဖော်ထုတ်ပြောဆိုခွင့်မရှိတာကိုပြသနေတယ်လို့ပြင်သစ်နိုင်ငံရဲ့ဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဒေါင်ဆန်းစုကြည်ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုနှစ်အနည်းငယ်လျှော့ပေးလိုက်တာနဲ့တော့ယက်တီချက်မပြောင်းလဲနိုင်တဲ့အကြောင်းလဲအမေရိကန်ပြည်ထောင်စုကပြောဆိုထားပါတယ်။
So there are a number of steps that we believe they have yet to take that they must before we could talk about any change in our posture towards that.
မြန်မာစစ်ကောင်စီဘက်ကလှုပ်ဆောင်ရမယ့်အဆင့်တွေကြံနေသေးတယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်။ကျွန်တော်တို့ဘက်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ယက်တီချက်မပြောင်းခင်သူတို့ဘက်ကမဖြစ်မနေလှုပ်ဆောင်ရမှာရှိနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Matthew Miller ကမနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒေါအောင်ဆန်းစုကြည်နဲ့သမရဦးမြင့်အပါအဝင်မတရားဖမ်းဆီးခံထားရသူအားလုံးကိုအမြန်ဆုံးလွတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နှစ်နာခံစားရသူတွေအတွက်တရားမျှတမှုရှာဖွေဖို့ငြိမ်းချမ်းပြီးတရားမျှတတဲ့အနာဂတ်ဒီမိုကရက်တစ်မြန်မာနိုင်ငံအတွက်အစုအဖွဲ့အားလုံးထိစပ်ညီနှိုင်းဆောင်ရွက်ဖို့ဆက်ပြီးတိုက်တွန်းလှုံ့ဆော်သွားမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောဆိုသွားပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုတ်မီတာ32 kHz 9303ညနဲ့9383ညလိုင်းထုတ်မီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓဘုရား VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ပြီးခဲ့တဲ့မေလာတော့ကထိုင်းအထွေထွေရွေးကောက်ပွဲမှာလွတ်တော်နေရမှာအများဆုံးအနိုင်ရသွားတဲ့ Move Forward Party ကနောက်အစိုးရအသစ်ဖွဲ့စည်းမဲ့ညွန်ပေါင်းအဖွဲ့တွေမှာပါဝင်မှာမဟုတ်တော့ပါဘူး။ဝင်ကြီးချုပ်အသစ်ဖြစ်မှန်းထားပြီးလူကြိုက်များတဲ့ Peter Linger ရဲ့ဦးဆောင်တဲ့ Move Forward Party ကအောက်လွတ်တော်အမှတ်နေရ900နေရမှာ312နေရကိုညွန်ပေါင်းအဖွဲ့တွေပါဖို့စီရင်နိုင်ခဲ့ပြီးမြင်လေအစိုးရဖွဲ့ပုံမှာတော့ရှေးရိုးဆွဲ Conservative အမတ်တွေကပိတ်ဆို့ထားခဲ့ပါတယ်။တော်ဝင်မိသားစုပေါ်ဝေဖန်မှုဆိုင်ရာဥပဒေပြင်ဆင်မဲ့အဆိုပြုချက်ကိုရှေးဥဆွေအမတ်တွေကပြင်းပြင်းထန်ထန်ဆန့်ကျင်နေတာပါ။တော်ဝင်မိသားစုဆိုင်ရာဥပဒေပြင်ဆင်မှု Move Forward Party ရဲ့အဆိုပြုချက်ကိုအထက်လွှတ်တော်အမတ်တွေနဲ့တခြားပါတီတွေကလက်မခံနိုင်ကြောင်းဖွဲ့ထိုင်းပါတီခေါင်းဆောင်ကပြောပါရယ်။ဖွဲ့ထိုင်းပါတီကတော့အိမ်ချမ်းမြေတထေးကြီးစရတသဗ္ဗစင်ကိုဝင်ကြီးချုပ်အသစ်ဖြစ်တင်မြှောက်ဖို့အကြံပြုထားပါရယ်။လူကြိုက်များခဲ့တဲ့ Move Forward Party ခေါင်းဆောင် Peter ကတော့ပြီးခဲ့တဲ့အမတ်အယောက်250ပါတဲ့အထက်လွှတ်တော်မှာထောက်ခံမဲ့73မဲပဲရရှိခဲ့တာကြောင့်ဝင်ကြီးချုပ်ရာထူးနဲ့လွဲခဲ့ရပါတယ်ရှင်။
တိုင်ဖွန်းဒေါက်ဆူရီရဲ့နောက်ဆက်တွဲမိုးတဲထံမှုတွေနဲ့ကြုံရတဲ့တရုတ်နိုင်ငံဘေကျင်းမြို့အနောက်တောင်ဘက်ကလူရေ6သိန်းကျော်နေထိုင်တဲ့ဇူဆောင်းမြို့မှာရေပြေတံခံနေရတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုစတိုးကြိုးပမ်းနေကြပါတယ်။ဇူဆောင်းမြို့ရှိရာကတရုတ်နိုင်ငံမြောက်ပိုင်းဟီဘေးပြည်နယ်မှာဆယ်စုနှစ်တခုကျော်အတွင်းအဆိုးဆုံးကြုံခဲ့ရတဲ့ရေပြေကြောင့်အနည်းဆုံးလူ20လောက်သေဆုံးပြီး13,400ကျော်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရပြီးတဲ့နောက်ဒေသခံအာဏာပိုင်တွေကအရေးပေါ်အခြေအနေကြီးညာထားပါတယ်။စနေနေ့ကစလို့ဖြန့်မြမိုးရေကြီး355 mm အထိရှိခဲ့တာကြောင့်2021ခုနှစ်ဇူလိုင်လကစလို့မိုးရေကြီးအများဆုံးဖြစ်ခဲ့တာပါ။မြစ်ဆုံဒေသဖြစ်တဲ့ဟီဘေးဒေသဟာရေလွှမ်းမှုမှုတံကိုအဆိုးဆုံးခံရပြီးပြင်သစ်နိုင်ငံပါရီမြို့တော်အရွယ်အစားတဲ့နှစ်ဆပိုးကြီးမားတဲ့နေရာအထိရေကြီးနေပြီးစိုက်ပျိုးမြေဧက1600နီးပါးကိုထိခိုက်ခဲ့တယ်လို့လည်းနိုင်ငံမဲ့သတင်းတွေကဖော်ပြပါတယ်။မြို့မှာရေပြတ်တောက်မှုနဲ့လျှက်စင်ပြီးပြတ်တောက်မှုတွေကြုံရပြီးကယ်ဆယ်ရေးလုပ်ငန်းတွေအတွက်လေတွေဖောင်းနေအတက်ကအင်ဂျီတွေအရေးပေါ်ထောက်ပံ့ရေးပစ္စည်းတွေအရေးတကြီးလိုအပ်နေတယ်လို့ဒေသဆိုင်ရာပြည်သူ့လုံခြုံရေးဘူရိုကအင်ဂါနေ့မှာထုတ်ပြန်ထားပါဗျာခဏန်
တိုင်ဖွန်းမုန်တိုင်းကြောင့်ဂျပန်နိုင်ငံအိုကီနာဝါမှာ လူတအုပ်သေးဆုံးပြီးဒေတာကန်သုံးမုံတပုံလောက်လျှက်စစ်မှုတွေပြတ်တောက်တဲ့တဲ့ကံခံနေရပါတယ်။ဂျပန်နိုင်ငံအနောက်တောင်ပိုင်းကိုအင်အားပြင်းတိုက်ဖုန်းမုန်တိုင်းကတဖြည်းဖြည်းချင်းချင့်ကပ်လာချိန်မှာပဲကဘာလက်ခီးသွားတွေကြာရေပန်းဆားတဲ့အိုကီနာဝါမှာဒီကနေ့အစောပိုင်းကအင်ဂျီ2သိန်းကျော်မီးပြတ်တဲ့တံခံနေရတာပါ။မုန်တိုင်းကြောင့်လူတအုပ်သေးဆုံးပြီး17ယောက်ထပ်မင်းဒဏ်ရာရတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။အမျိုးသားတူကားကိုယ်တော်ပြိုကျရာကပြိမိပြီးနောက်ပိုင်းမှာနှလုံးတွေဖြတ်တေဆုံးသွားကြောင်းဒေသခံမိသက်နဲ့အရေးပေါ်တုံ့ပြန်ရေးဌာနကပြောပါရတယ်။တေဆုံးနေတဲ့အလောင်းကိုနောက်ပိုင်းကျမှတွေ့ခဲ့တာလို့လည်းဒေသခံသတင်းတွေကဖော်ပြကြပါရတယ်။တိုကျိုမြို့တော်ရဲ့အနောက်တောင်ဘက်ကီလိုမီတာ1600အကွာမှာရှိတဲ့အိုကီနာဝါကိုတနာရီ10ကီလိုမီတာနှုန်းနဲ့မုန်တိုင်းဥတီလာနေတာကြောင့်ဒေသခံ9သိန်းလောက်ကိုဘေးလွတ်ရာတိမ်းရှောင်ကြဖို့ဂျပန်နိုင်ငံမိုးလေဝသဌာနကတတိပေးထားပါရတယ်။ရပ်ထားတဲ့ကားတွေလေပြင်းတံကြောင့်တိမ်မောက်တဲ့ပုံတွေကိုလည်းဒေတာကန်ရုပ်မြင်သံကြားသတင်းတွေမှာတွေ့ရပါတယ်။ဒီကနေ့အစောပိုင်းတိုင်းနာချက်တွေအရလေပြင်းဟာတနာရီကီလိုမီတာ200နီးပါးရှိပြီးလွန်ခဲ့တဲ့24နာရီအတွင်းမိုးရေချိန်6လက်မထိရှိတယ်လို့လည်းဂျပန်နိုင်ငံမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲရဲ့နောက်ဆုံးအုပ်စုပွဲစဉ်တွေဒီကနေ့ကစားကြတာမှာပြင်သစ်အသင်းကပနမားကို6-9-3-9နဲ့အနိုင်ရသွားပါတယ်။ပနမားကိုအနိုင်ရလိုက်တာကြောင့်ပြင်သစ်အသင်းဟာအုပ်စု F မှာထိဆုံးနေရာရခဲ့တာကြောင့်အုတ်စု H ကဒုတိယနေရာရတဲ့အသင်းနဲ့ရှုံးထွက်ပွဲကစားကြရမှာဖြစ်ပါတယ်။တောင်အာဖရိကအသင်းကတော့အီတလီကို3-2-9နဲ့အနိုင်ရခဲ့တာကြောင့်အုတ်စုပွဲကနေရှုံးထွက်ပွဲစဉ်တွေကိုတက်သွားပါပြီ။ပွဲပြီးကနေကြမှာတောင်အာဖရိကအသင်းကောင်းဆောင်တမ်ဘီကတ်လာနာကအနိုင်ကိုသွင်းခဲ့တာကြောင့်ပထမဆုံးအကြိမ်ကမ္ဘာဖလားအမျိုးသမီးပြိုင်ပွဲမှာတောင်အာဖရိကနိုင်ငံအနေနဲ့အနိုင်ရခဲ့တဲ့သမိုင်းဆန်ချိန်တင်နိုင်ခဲ့တာပါ။အနိုင်ရတောင်အာဖရိကအသင်းဟာနယ်သာလန်နဲ့ပွဲတွေဒီမှာတွေ့မှာဖြစ်ပြီးအီတလီအသင်းကတော့ရှုံးနဲ့ထွက်သွားရပါပြီ။တနင်္ဂနွေနေ့မှာတော့အမေရိကန်နဲ့ဆွီဒင်အသင်းတို့ကစားကြမှာပါ။ဒါဟာဆိုရင်လွန်ခဲ့တဲ့နှစ်တိုကျိုအိုလံပစ်ပွဲမှာဆွီဒင်ကအမေရိကန်အသင်းကို3-6မရှိနဲ့အနိုင်ရခဲ့ပြီးတဲ့နောက်မှာဒီနှစ်အသင်းပထမအဆုံးအကြိမ်ပြန်တွေ့ကြမှာလည်းဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်လေးနဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်အတန်ကနေဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိပုချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့အာဆီယံစီရေးလက်ကျင့်မှုမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့လူခွင့်ရေးဆိုင်ရာအာဆီယံအမတ်တွေတောင်းဆိုလိုက်တဲ့သတင်းပိပုချက်ကိုတင်ပြပေးခြင်းပါလေ။အာဆီယံအသင်းဝင်နိုင်ငံတွေရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးပူးတွဲစီရေးလက်ကျင့်မှုတွေမှာစစ်ကောင်စီကိုဖယ်ကျင်ထားဖို့လူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များအဖွဲ့ APHR ကပြီးခဲ့တဲ့ရက်ပိုင်းကတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာရဲ့ပိတ်ဆို့ဖျက်ချမှုတွေနဲ့အကြက်အတဲတွေရင်ဆိုင်နေရတဲ့စစ်ကောင်စီကိုအာဆီယံအနေနဲ့ထပ်တိုးဖျက်ချဖို့အခုလိုတောင်းဆိုတာတွေကစစ်ကောင်စီအပေါ်ဘလို့ဖိအားတွေဖြစ်လာနိုင်ပါစေနိုင်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့မအေးတန်တာချောကတင်ပြပေးမှာပါခင်ဗျာ
။အခုဩဂုတ်လနဲ့လာမယ့်စက်တင်ဘာလတွေမှာမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးပူးရဲစီရေးလေ့ကျင့်မှုတွေကိုကျင်းပဖို့စီစဉ်နေချိန်မှာပဲ။ဒီစီရေးလေ့ကျင့်မှုတွေမှာအာဏာသိမ်းမြန်မာစစ်ကောင်စီကိုပါဝင်ခွင့်မပြုဖို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတိုက်တွန်းလိုက်တာပါဒီတိုက်တွန်းချက်ကိုကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကကြိုဆိုသလိုအာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်မှာအခုလိုမျိုးဖဲကျင်းတာအပြင်ပို့ပြော့ထိရောက်တဲ့အရေးယူမှုတွေချမှတ်တင်တယ်လို့ VOE ကိုပြောပါတယ
်သူတို့တောင်းဆိုမှုကလည်းဖြစ်တင်ပါတယ်အခုလိုမျိုးအကြမ်းဖက်မှုတွေကျူးလွန်နေတယ်နောက်တစ်ခါပြည်သူလူထုရဲ့စံတကိုအတိမတ်မပြုဘဲနဲ့တိုင်းပြည်ကိုအာဏာသိမ်းဖို့ကြိုးစားနေတဲ့အကြမ်းဖက်စစ်အုပ်စုကိုအာဆီယံဆမစ်တက်ခွင့်မပေးထားတာအာဆီယံလှုပ်ဆောင်မှုပါအဲ့တော့အခုလိုမျိုးစစ်အင်အားအသုံးပြုပြီးပြည်သူလူထုကိုတတ်ဖြတ်နေတဲ့အကြမ်းဖက်စစ်အုပ်စုကိုအာဆီယံရဲ့ပူးတွဲစည်းရေးလေ့ကျင့်မှုမှာပါလဲမပါသင့်ဘူးအချိန်နဲ့မှရင်သူတို့ဖိတ်ခေါ်မှုလည်းမလုပ်သင့်ဘူးလို့ထပ်လောင်းပြီးတော့ကြေကြာလိုပါတယ်
။အရှိတောင်အာရှဒေတာကလူခွင့်ရေးဆိုင်ရာလွှတ်တော်အမတ်တွေရဲ့တိုက်တွန်းချက်ကိုအာဆီယံနိုင်ငံအစိုးရတွေကလည်းလက်ခံလှုပ်ဆောင်လာမယ်ဆိုရင်တော့နိုင်ငံတကာမှာအကျက်တဲရင်ဆိုင်နေရတဲ့စစ်ကောင်စီအတွက်စိတ်ပိုင်းဆိုင်ရာနောက်ထပ်ထိုးနှက်ချက်ဖိအားတစ်ခုဖြစ်လာနိုင်တယ်လို့မြမအရေးသုံးသက်သူတို့က view ကိုပြောပါတယ
်။ဒီလေချက်ကအာဆီယံမှာပြန်ပြီးတော့ဝင်ဆက်နိုင်မှုပေါ့နော်။စစ်တပ်ကတခုလို့ရှိတယ်သူတို့နည်းနည်းလေးထိခိုက်နေကြရှိကြတော့စစ်တပ်ကတချို့နေရာတွေမှာရင်တက်သွားလို့ဒီအာဆီယံဘက်ကလူပါဝါနေရာလေးရှိတယ်လေရှင်းရတယ်ကြလို့များဒီနေရာဆီနေကြတော့သူကစီဝေးလို့မှသူတို့မပွားရရင် တို့မှာနည်းတော့ထိခဲ့ပါဘို့စိတ်စိတ်မဆန်ရလူရဝင်မှုရတခြားဆိုတော့လောက်ပါပဲ
မြမအရေးဖြည့်ရှင်မှုအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးမယ်လိုင်းနာဖို့ပြက်ကွက်နေတဲ့စစ်ကောင်စီကိုဒေတာရင်းပူရဲစီရီလေ့ကျင့်မှုတွေမှာလက်ခံတာဟာအတိအပြန်မရှိဘူးလို့ဆိုပြီးတော့မြမကိုဖယ်ကျင်ဖို့ APHR အဖွဲ့ဥက္ကဋ္ဌလည်းဖြစ်အင်ဒိုနီးရှားအောက်လွှတ်တော်အမတ်လည်းဖြစ်တဲ့မာစီဘာရန်စ်ကလည်းထောက်ပြပါတယ်အထူးသဖြင့်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးတွေရည်ရွယ်တဲ့ပူရဲစီရီလေ့ကျင့်မှုမှာဒီမိုကရေစီနှိကျရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH တို့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တက်မှတ်ထားတဲ့စစ်ကောင်စီကိုထည့်သွင်းတာဟာစိတ်ပျက်စရာဖြစ်ရကြောင်းလဲဇူလိုင်လ28ရက်နေ့ကထုတ်ပြန်တဲ့ APHR ရဲ့အကြေညာချက်မှာဖော်ပြထားတာပါ APHR ရဲ့တောင်းဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီသဘောထားသိရအောင် VOE ကမေးမြန်းမှုစစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဆက်သွယ်ပေးမယ်ဖုန်းပြန်လည်းဖြေကြားတာမရှိသေးပါဘူး။တင်နေကဗျူဟာလေးလာရဲ့အဖွဲ့ကအမှုဆောင်ဒါရိုက်တာဦးသိန်းထွန်းဦးကတော့အာဆီယံအနေနဲ့ဒီတောင်းဆိုမှုကိုလက်ခံခွင့်ပြုခဲ့မယ်ဆိုရင်တော့တက်မတော်ပေါ်မှာတက်ရောက်မှုကြီးကြီးမားမားမဖြစ်နိုင်ဘူးလို့ရှုမြင်ကြောင်းပြောပါတယ်
။ဒီတိကျငံလုတ်တင်ဆိုတာအပြီးကိုနဲ့မဟာဝိဖြစ်တဲ့နိုင်ငံတွေကြာမှာတောင်းတော့ရင်းနှီးဖို့ပေါ့နော်။နောက်တစ်ခါစီးဗျူဟာတွေကြားမှာတောင်းလည်းများဆွေးနွေးဖို့ပြင်ဖို့အတူတူညီနေရဖို့ကျောင်းတော်နှစ်နှစ်ဆက်ဆံရေးကိုစီရေးဆိုင်ရာဒီကဆောင်ဆိုအပိုင်းညှိနေတယ်လို့ပြောလို့ရတယ်အဲ့တော့အဲ့ဒီအပိုင်းကပတ်သက်တဲ့အကျိုးရှိတွေရမှာပေါ့အဓိကအချက်ကအားပါပါလူရင်းတူရှင်းကျောင်းရင်တော့ဘာမှ impact ဖြစ်စရာအကြောင်းမရှိပါဘူးဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့နှစ်ပိုင်းမှာပဲဒီကောင်းနိုင်ငံရဲ့အကြောင်းလေးဖြစ်လာတဲ့အခါမှာအာဆီယံထဲမှာကိုကသဘောထားကနေလာရင်လည်းပတ်သက်ပြီးမျိုးကိုယ်နေကြတာပေါ့အဲ့တော့ဟိုအာဆီယံရဲ့ငဘူတူရှိတဲ့ဘယ်နေနေနဲ့ပတ်သက်ပြီးတော့လည်းသူဟိုဘောဘောချော်သွားပြီးလှုပ်ထားတာကြီးအများကြီးဒါပေမဲ့မြန်မာနိုင်ငံရဲ့စီဝေးလက်ရှိဘိုင်းဆိုင်ရာကိစ္စရဟာတခြားမိတ်ဖက်နိုင်ငံကြီးတွေအများကြီးရှိတဲ့အတွက်ကြောင့်ဖြစ်ကြည့်ထားမှုဆိုတဲ့ကိစ္စရတစ်ခုတော့ကမြန်မာနိုင်ငံအတွက် impact ဖြစ်ပါကြအကြောင်းမရှိဘူးလို့ပဲတုံ့တက်ပါတယ
်မြန်မာနိုင်ငံမှာ2021ခုနှစ် February လစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေတဲတွေနဲ့လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့စစ်ကောင်စီကလိုက်နာအကောင့်ထဲပေါ်တာမရှိတာကြောင့်ဒေတာရင်းနဲ့နိုင်ငံတကာကအာဆီယံစည်းဝေးပွဲတွေမှာမြန်မာစစ်ကောင်စီကိုတက်ရောက်ခွင့်ပိတ်ပင်ထားသလိုဘုံသဘောတူညီချက်၅ရက်ကိုလိုက်ပါဆောင်ရွက်ခြင်းမရှိတဲ့အပေါ်မှာလည်းမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်။ဘုံသဘောတူညီချက်၅ရက်ကိုလိုက်ပါဆောင်ရွက်တာမရှိတဲ့အပေါ်မှာလည်းမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်ရှင
်။မိုက်တန်နာကျော်တင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ကနေပို့ထိုးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာချင်းပြင်းနယ်ကမ်ပက်လက်မြို့နယ်အတွင်းကစစ်ကောင်စီကနေမြင့်ရှင်းလင်းရေးလုပ်နေတာကြောင့်စစ်ဘေးရှောင်တွေအကူအညီလိုအပ်နေတဲ့တဲ့ရင်ကိုတင်ပြပေးသွားဖို့ရှိပါတယ်။အခုတော့ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုအကြိမ်ကြိမ်ပြုလုပ်နေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်မြောက်ဖက်ရာဒိုဒေသမှာဇူလိုင်လ10ရက်နောက်ပိုင်းကစလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေအကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားပြီးခဲ့တဲ့နောက်ရာဒိုအနီးနားကျေးရွာတွေကိုစစ်ကောင်စီကရပ်ပိုင်းအတွင်းမှာပဲလေကြောင်းတိုက်ခိုက်မှု33ကြိမ်နဲ့မနေ့လုခဲ့တယ်လို့ KNU ကပြောပါတယ်ဒီတိုက်ခိုက်မှုတွေကြောင့်ဒေသက2000ကျော်ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောပါတယ်ဒီအကြောင်း VOA သတင်းတောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်မျိုးသားအစည်းအရုံးတက်မှာနှစ်ထိတ်ချုပ်နယ်မြေဖြစ်တဲ့ကရင်ပြည်နယ်တန်တောင်ကြီးမြို့မြောက်ပိုင်းကရာဒူဒေသကိုဇူလိုင်လ10ရက်နေ့ကနေစပြီးဇူလိုင်လ23ရက်နေ့ထိသတင်းနှစ်ပတ်နီးပါးအကြာကာလအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှု33ကြိမ်ရှိခဲ့တယ်ဆိုပြီးကရင်မျိုးသားအစည်းအရုံး KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးက VOA ကိုပြောပါတယ
်အဲဒါဇူလိုင်လအတွင်းထဲမှာပေါ့နော်ဒီဇူလိုင်လ10ရက်ကလို့တော့မစက်ကြောဖြီးပေါ်လာဒီ
ဟုတ်ကဲ့
အဲ့ဒီမှာဒီလေရင်နဲ့အဲ့မှာအချိန်အလုံးပေါင်းအချိန်ပေါင်းလေရင်နဲ့33ကြိမ်လောက်ပြတ်ထွက်ပြီးတော့အဲ့မှာအဲလူလူလေးနဲ့ထောင်ကျော်လောက်ဖက်ပြေးပေးဆောင်နေရတယ်အဲ့မှာလည်းပဲဒီပါးပါးရေးဆောက်အောင်လုပ်နေဒီလူနေအလုံးစက်ကြောလောက်ဥပမာဖြစ်ပြီးဆုံးရှုံးလာနေလို့ကျွန်တော်ပြောရရခင်ဗျ
တောင်ဖရိုင်တွင်းမှာဒီနှစ်2023ခုနှစ်ဇန်နဝါရီလကနေစပြီးဇွန်လအထိပထမနှစ်ဝက်ကာလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်ဒေသပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲကြီးငယ်ပေါင်း300ကျော်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်ဒေဆုံးသူဒဏ်ရာရသူတွေရာနဲ့ချီပြီးရှိခဲ့တယ်လို့လည်းဖတိုကလဲဆေးကပြောပါတယ
်ဟုတ်ကဲ့တမဟာနဲ့ပေါ့ဗျာကျွန်တော်တို့ကရင်ရဲ့အုပ်ချုပ်နေနေဆိုရင်တမဟာနဲ့ဟိုတောင်ဖြိုင်တော့ကဲခု ညနေပေါ်တော့တန်တော်ကြီးတန်တော်ညနေလေးပြောတော့နော်အဲဒီရာတို့ကဒေတာမှာဖြစ်တယ်ခင်ဗျာဟုတ်ကဲ့ရာတို့ကဒေတာမှာဖြစ်ခဲ့တဲ့တိုက်ပွဲမှာတိုက်ပွဲပေါင်းကတော့ပုံရနဲ့၄ချိန်ဖြစ်တာပေါ့နော်အဲ၄ချိန်ထဲမှာဒီစကားစားတဲ့ကတော့တည်ရမှုအပါဝင်ပေါ့နော်အလုံး
ဒီရကိုကြောတိုက်တဲ့ရရခင်ဗျဒီလိုသေဆုံးထဏ်ရရစီးရင်းတဲ့ပတ်သက်လို့ဗီအိုအေကတီးခြားအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးအခုဆိုရင်ကယန်ယူထိန်းချုပ်တဲ့တက်မဟာ86ရှိတဲ့အနေနဲ့တက်မဟာ6ခုမှာနေ့စဉ်နှီးပါတိုက်ပွဲတွေဖြစ်နေတယ်လို့လည်းဖော်ထုတ်ကလေးစီးကပြောပါတယ်ဟုတ်ကဲ့ဒီတက်မဟာ6
လေကတော့ပုံမှန်တိုက်ပွဲဖြစ်နေပါခင်ဗျာအဲ့လိုပဲတိုက်ပွဲဖြစ်တိုင်းခုနကတော့ဆော့အော့လောက်တဲ့ပုံရယ်လေးလက်မကြီးနဲ့ဖြစ်ခတ်တာလို့လေးနဲ့အကုန်ကျင်လာတော့ဒီပုံမှန်လုပ်နေပါခင်ဗျာတိုက်ပွဲလည်းဟိုအများကြီးတိုင်ပုံမှန်တော့ဖြစ်နေပါခင်ဗျာ
ဇူလိုင်လ22ရက်နေ့ကလည်းတာဝန်ခရိုင်ခန်းတပင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့တပ်ဖက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီး ထိုလီဝါကတူးလေထက်တန်းကြောင်းရဲ့ကျေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခတ်ခဲ့တာကြောင့်ကျေးရွာပေါင်း၄ရွာကဒေသခံတွေနေရွှန့်ခွာထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။တာဝန်ခရိုင်အတွင်းမှာနှစ်ဖက်တိုက်ပွဲတွေကြောင့်လက်နက်ကြီးကြီးစံတွေကြက်ရောက်တာအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ပါဒေသခံတွေတောတောင်တွေထွက်ပြေးနေရပြီးအစားအသောက်အမိုးအကာနဲ့စေးဝါးတွေအရေးတကြီးလိုအပ ဒီနေ့ကျွန်တော်တို့ရဲ့စံတာကိုအတိမတ်မပြုတ်ပဲနဲ့တိုက်ခိုက်ခဲ့တဲ့တစ်ချိန်ထဲမှာမအေးမှာတင်ပြပေးခဲ့တာပါခင်ဗျာ
မကြာခင်မှာမူပြင်းတဲ့အတွင်းမိုးသက်ရေကြီးမှုတွေဖြစ်ပေါ်နေတဲ့သတင်းကိုတင်ပြပေးပါမယ်။အခုတော့ချင်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေသူတွေအခက်ကြုံနေရတဲ့သတင်းကိုတင်ပြပေးကြပါမယ်။ချင်းပြည်နယ်ကံပက်လက်မြို့နယ်မကွေးတိုင်းစောမြို့နယ်အကြားမှာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ဒေသခံနှစ်ထောင်ကျော်စစ်ဘေးတင်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့လ ဘေးလွရာကိုတင်းချောင်းနေရတာပါ။အများစုဟာစောမြို့နယ်ထဲမှာပဲတင်းချောင်းနေကြပေမဲ့တောတောင်တွေထဲတင်းချောင်းနေရတဲ့သူတွေလည်းရှိပါတယ်။စစ်ဆောင်တွေအတွက်အလူရှင်တချို့ကအစားအသောက်တွေလူတန်းတာရှိပေမဲ့လို့ကုန်ပစ္စည်းတွေတည်ယူရမှာကန့်သတ်ဟန်တားမှုတွေရှိတာကြောင့်စားနပ်ရိက္ခာကူညီကတော့လိုအပ်နေတယ်လို့စောမြို့လူသားရေးစာနာဌာနကတာဝန်ရှိသူတူကအခုလိုပြောပါတယ်။
ဟုတ်နဲ့ကံပလေဈာဈာရဲကအနည်းကြီးပါလို့ရောက်လာပြီချက်အဲ့ဒီနားမှာလဲဟိုဆက်ဆောင်လေးတော့ဒီနေ့လူ2000လောက်ဆောင်နေရပြီချက်ဟုတ်တယ်ဆက်ဆောင်လေးကတော့ဆောင်းညုံနေထဲမှာပဲခိုးလုံးနဲ့ဥပမာဟိုမစားသေးကြတော့ဒီသူတို့ကျမတို့ဆောင်းညုံနေကိုဆဲဆဲလာဖို့မလဲတဲ့အခါကျတော့တောင်းနေကိုဆောင်ကြတော့ပေါ့အဲ့ဆဲဆဲလေးချင်းတို့နဲ့အကောင်းချင်းတို့ကကျမတို့ဆောင်းညုံနေအတိုင်းနဲ့ရောက်လာရောက်လာတဲ့အခါကျကျမတို့တွေကတခြားလူကြုံမဲ့နေရာတွေကိုရှေ့ကြောင်းပေးထားတဲ့အလူရှင်ကြီးရှိတော်များလဲပါအဲ့လမ်းကြောင်းမှာပိတ်ဆို့ခံထားရတယ်ဒီအခါကျတော့ကျမတို့မိုးကလေးရဖို့မလွယ်ဘူးပေါ့နော်ခံအမြောင်များတင်လို့မရဘူးပေါ့စားဆက်နေရခါပဲလူတော်ကလူအပ်နေတော့
စစ်တပ်ဟာပြီးခဲ့တဲ့ဇူလိုင်လလယ်ကစလို့မကွေးတိုင်းတွေကစောမြို့နယ်ကိုဖျက်ပြီးချင်းပြည်နယ်ကံပတ်လက်မြို့နယ်တွေကိုစစ်ရင်တန်းနေနဲ့ရိတ်ခါပို့ဆောင်ဖို့သွာလာနေတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေတာပါကံပတ်လက်မြို့တွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုရိတ်ခါပို့ဆောင်ပြီးပြန်ဆင်းလာချိန်မှာလဲကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့လို့လက်ရှိကံပက်လက်မြို့တွင်းမှာလဲစီးရဲတင်းမာနေတယ်လို့ကံပက်လက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တို့ကပြောပါတယ
်အခုဒီအချိန်တွေးသွားတဲ့တောက်ဖို့ရေနန်းကတော့အခုပြန်ဆင်းလာတာမစားတီကြီးရောမှာလက်ရှိရှိတယ်တချို့ရှိပြီး point တွေကတော့ရှိ point တွေကတော့ဆင်းမနစ်ကလက်ဆာဆင်းလာနေပြီပေါ့နော်ဟောဒီချက်ကြောင်းနဲ့ပတ်သက်ပြီးမှတော့ဟိုသူတို့ပြန်ဆုတ်တယ်ပေါ့နော်ပြန်ထွက်သွားတယ်အနေထားဆိုတော့အမတဲမှာတော့ဘုလိုပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့ပုံမှန်ဒီမြို့ပေါ်မှာ
ကတော့တင်းမာနေတာပေါ့နော်နှစ်သက်စလုံးဝင်ဆိုင်ထားတယ်ဟိုတက်လက်ခဏခဏဝင်ပြစ်တာမျိုးတွေရှိတယ်။နောက်ပြီးအခုနောက်ဒီခါတော့ပို့တဲ့ဂျင်တွေးမျိုးဆိုလဲကျွန်တော်တို့ဒီကဝဲတက်ဖို့တယ်တော့ဟိုတော်တော်ပြစ်လိုက်ပြန်ဆုတ်လာလိုက်ပေါ့နော်အဲ့လိုတော့လုံးနေရရှိတယ်ပေါ့နော်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကမ်ဘက်လက်မြို့နယ်ထဲမှာပြီးခဲ့တဲ့ဇူလိုင်လကစလို့တ းခဲ့သလိုစစ်တပ်ကထောင်ထားတဲ့မိုင်းတွေနင်းမိတာကြောင့်သုံးဦးဒဏ်ရာစွန့်ရရပြီးကုသနေရတယ်လို့စစ်ပေးရှောင်နေသူတွေကိုကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ
ကိုဝင်းခံပေါင်းတင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုထုနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခုဆက်ပြီးတော့မွန်ပြည်နယ်အတွင်းမိုးသည်ရေကြီးနေတဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်မွန်ပြည်နယ်မှာဒီရက်ပိုင်းမိုးဆက်တိုက်ရွာနေပြီးဘင်းလင်းမြို့နယ်အနှံ့ပိုင်းရက်ွက်ကြေးရွာအများစုရေလွှမ်းမိုးနေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့နေရတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ဒါ့အပြင်ကပလီပင်လယ်ပင်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံလေးအားကောင်းနေတာကြောင့်ကာယူရန်ဒေသတွေမှာမနှက်ဖြန်အထိဆက်ပြီးမိုးများနိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်။မွန်ပြည်နယ်ဘက်ကရေပေးအခြေအနေအကြောင်းသတင်းပြဖို့ချက်ကိုအခြေခံပြီးတော့မတ်စုံမုံကတင်ပြပေးပါမယ်ခင်ဗျာ
။မွန်ပြည်နယ်ဘီလင်းမြို့နယ်မှာပြီးခဲ့တဲ့ဇူလိုင်လကုန်ရက်ပိုင်းကနေစလို့ရက်ဇက်တိုက်မိုးတီးထန်စွာရွာသွန်းခဲ့တာမှာတော့ဒီကနေ့မနှက်ပိုင်းမှာဘီလင်းအနေမိုင်းရက်ွက်တွေနဲ့ကျေးရွာတွေမှာရေကြီးရေရှမ်းပြီးတော့ဒေသခံပြည်သူတွေဘေးလွရာကိုယာယီပြောင်းရွှေ့ရတဲ့အထိဖြစ်ခဲ့ပါဗျ။ဒီကနေ့မနေ့အစောပိုင်းဘီလင်းမြို့နယ်တဲကအလူးလေးကျေးရွာမှာနေအိမ်200လောက်ရေပေးတင့်ခဲ့ပါဗျ။အဲ့ဒီထဲက9အိမ်လောက်ကတော့လုံးဝရေနစ်မြုပ်သွားတယ်လို့အဲ့ဒီရွာမှာကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ပရာဟိတသမားတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။
လူတွေရဆိုအိမ်ကျေမောင်း100လီကတော့ဒီရောက်တယ်ပေါ့နော်အိမ်ကျေကြီးအိမ်ကိုကြီးတော့ကမြုပ်သွားတယ်အိမ်လုံးဝမြုပ်ဆိုးရီကတော့ပြောင်းနေဒီအပေါ်ပြောင်းနေပေါ့နောက်တစ်ခါဟိုးဘက်ဆိုရင်ကျွန်တော်တို့ညောင်မလင်ဘက်တွေဆိုဒီဘောတကူရွာဇက်တွေပေါ့အကုန်ကြီးရောက်တယ်ပေါ့နောက်ပြောင်းဒီတော့ဖီလင်းရက်ွက်ရှိပေါ့ရက်ွက်ခုံရက်ွက်ဆိုဆိုဒီကဲဒီစကန်နေတဲ့အဲ့ဒါကြောင့်လူရကြောက်ရှိရတယ်နောက်တစ်ခါဟိုးစမ်းကောင်းတော့ကျွန်တော်ဖုန်းကလေးကျွန်တော်တို့အဲ့ဒီကောင်ရပြီဒီမှာလည်းဒီတော့တော်တော်များများဒီမလဲမှာဆိုတဲ့အကြီးဦးသာပေါ်နဲ့30တော့တော့ဒီဝင်နေဟောတော့ဒီ
ဘီလင်းမျိုးပေါ်ကအနေမိုင်းရက်ွက်တွေနဲ့အလူးလေးကျေးရွာဆန်းချောင်းကျေးရွာနှင်းပလဲကျေးရွာစတဲ့နေရာတွေမှာရုတ်တရက်မြေကြီးတက်လာပြီးတော့ရေပေးကြုံရတာလို့ဒေသခံတွေကပြောပါတယ်အလူးလေးကျေးရွာမှာတော့တီးခြားကယ်ဆယ်ရေးစခန်းမရှိဘဲနဲ့နီးစပ်ရာဆွေမျိုးတွေရဲ့အိမ်တွေကိုပြောင်းရွှေ့နေကြရတယ်လို့ပြောပါတယ်ဒီလိုမျိုးရဲဇက်တိုက်မိုးတီးထန်စွာရွာသွန်းတဲ့အတွက်ရေကြီးတာမြေပြိုတာတစ်ပင်တွေကျိုးကြပြီးတော့နေအိမ်တွေပျက်စီးတာလူထိခိုက်သေးဆုံးရတာတွေကတော့မွန်ပြည်နယ်မှာအခုလိုမိုးရသည်ဆိုရင်နှစ်စဉ်နှစ်တိုင်းကြုံတွေ့ရလေရှိပါတယ်ဒါ့အပြင်ကားလမ်းတွေမှာလည်းရေရှမ်းလေရှိပါတယ်လက်တလောမှာတော့ဘင်္ဂလားပင်လယ်အော်မှာအားကောင်းတဲ့မုန်တိုင်းငယ်ရဲ့အရှိန်နဲ့မုတ်တုံလေအားအလွန်ကောင်းနေတာမို့ကံယိုရန်ဒေသတစ်လျှောက်မှာရက်ဇက်တိုက်မိုးများနေပါတယ်။မွန်ပြည်နယ်ကဘီလင်းမြို့နဲ့ရခိုင်ပြည်နယ်ကတန်တွဲမြစ်တွေမှာစိုးရိမ်မက်အထက်ကျော်ပြီးတော့ရေတက်နေတာလို့မိုးလေဝသနဲ့ဇလဗေဒဌာနကညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်။မုတ်တုံလေအလွန်အားကောင်းနေစေဖြစ်တာမို့ကံယိုရန်ဒေသတွေမှာတော့ဆက်ပြီးတော့မိုးများနိုင်မယ်လို့ဦးလာထွန်းကသတိပေးပါတယ်
။ပုံတိုင်းကအခုလက်ရှိနေသားကသူကတော့ကမ်းကိုတောင်းဖြတ်သွားပါပြီနော်။ဘင်္ဂလားဒေ့ရှ်ကိုဖြတ်တယ်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ကနေတင်ဆက်ပြီးအနောက်နောက်ရောက်ခွဲယူရင်းနဲ့အိန္ဒိယနိုင်ငံနောက်ဘန်ဂါခေါ်တာပါလေ။အဲ့ဒီပြည်နယ်ကုန်းင်းထဲကိုရောက်သွားပါပြီနော်။ဆိုတော့သူကအချိန်ပင်လယ်မှာတော့သူဘုဒ္ဓဘာသာနဲ့အားကောင်းနေတော့ဘူရသမူကတော့ကံယိုရန်ဒေသတွေမှာတော့ဆက်ပြီးတော့ညာနေတဲ့အနေအထားရှိနေဒီနေ့မနက်ခါမှာ
ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံတွေအလွန်ကောင်းနေတာမို့လို့ဩဂုတ်လ3ရက်နေ့အထိစကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ကယားပြည်နယ်တွေမှာနေရာစိတ်စိတ်နဲ့ကြံတိုင်းဒေသနဲ့ပြည်နယ်တွေမှာနေရာအနှံပြားမိုးထစ်ချုံရွာနိုင်ပါတယ်။ရခိုင်ပြည်နယ်နေပြည်တော်မကွေးတိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာတော့နေရာကွက်ပြီးတော့မိုးကြီးနိုင်တဲ့အကြောင်းနဲ့ရွာမယ်ဆိုရင်ရွာနှုံးပြစ်ရွာသွန်းမယ်အကြောင်းမိုးလေဝသနဲ့ဇလဗေဒဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်။
မွန်ပြည်နယ်အတွင်းမိုးသည်ရေကြီးနေတဲ့အခြေအနေတွေကိုမဆုမုံတင်ပြပေးခဲ့တာပါခင်ဗျာ။တရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဆရာကျွန်တော်အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါရခင်ဗျာအခုတင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အက်ဒီတာနဲ့ဆွေးနွေးကန်လူတုနဲ့ကျမ်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးကြပါတယ်ဂျပန်နဲ့ပြင်သစ်နိုင်ငံ၄ရက်ကြာလေကြောင်းပူးတွဲဆေးလေ့ကျင့်မှုတွေစနေနေ့ကပြီးဆုံးသွားခဲ့ပါတယ်မဟာမိတ်နိုင်ငံအကြပထမဆုံးအကြိမ်ပူးတွဲဆေးလေ့ကျင့်ကြတာလည်းဖြစ်ပါတယ်အင်ဒိုပစိဖစ်ဒေသမှာပြင်သစ်နိုင်ငံဒီလိုစီးရဲမဟာမိတ်တည်ဆောက်နေပေမဲ့တိုကျိုမှာနေတိုမဟာမိတ်အဖွဲ့ရဲ့ဆက်သွယ်ရေးယုံဖွင့်မှုကိုတော့ပြင်သစ်အစိုးရကတားမြစ်ထားပါတယ်ဟန်ရီရစ်ချွယ်သတင်းပေးပို့ထားတဲ့ဟိုတော့ဦးသိန်းထိုက်ဦးကတင်ပြပေးပါမယ်ခင်ဗျာ
တိုက်လေရေနေပြန်နာဟုဒီကုဒကကြည်ရသူတွေအတွက်ရောဂျပန်နိုင်ငံအတွက်ပါဒါကစီးရဲလိချင်းမှုအသေးအဆန်းတစ်ခုပါပြင်သစ်ချက်တိုက်လေရေနေနဲ့ဂျပန်လေရေနေရှင်ပြီးတော့ပြန်တန်းကြပါတယ်ပြည်ထောင်စုနိုင်ငံကျွန်းနေပါဝင်အင်ဒိုပစိဖိတ်ဒေသမှာလုံမဲ့ PK 2023လို့နာမည်ပေးထားတဲ့ပုံပုံကြီးမားတဲ့စီးရဲလေးချင်းမှုအတွင်းကအစိတ်အပိုင်းတစ်ခုဖြစ်လေချောင်းစီးရဲလေးချင်းမှုတွေကိုထည့်သွင်းထားတာပ
ါ Cela était d'autant plus naturel que la France
အင်ဒိုပစိဖိတ်ဒေသအခြေဆိုင်နိုင်ငံဖြစ်တဲ့ပြင်သစ်နိုင်ငံအနေနဲ့အင်အားကြီးတွေအကြာရှင်ပြိုင်မှုတွေကြောင့်ပေါ်လာတဲ့ပထဝီနိုင်ငံရေးတင်းမာမှုတွေအပေါ်အထူးစိုးရိမ်ပါတယ်
ဒီတင်မာမှုတွေအပေါ်မှာနေတို့မာမိတ်အဖွဲ့ကလည်းစိုးရိမ်လာပါတယ်။တရုတ်ဟာမာမိတ်တွေရဲ့ဂျိုးစီဘွားအတွက်စိန်ခေါ်မှုတစ်ခုဖြစ်လာတယ်လို့ပြောဆိုတာပါ
။ NATO's interest is
Indo-Pacific ဒေသတွင်းဖြစ်ဖြစ်နေရတဲ့ကြောင့်နေတို့မဟာမိတ်အဖွဲ့အဂျိုးစီဘွားအပေါ်အများကြီးတက်ရောက်မှုရှိနေပါတယ်
။ပြီးခဲ့တဲ့ဇူလိုင်လနေတို့အဖွဲ့နောက်ဆုံးကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးမှာဂျပန်နိုင်ငံမှာဆက်သွယ်ရေးယုံထားဖို့ကိစ္စအခြေတင်ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းဂျပန်နိုင်ငံနဲ့ရင်းနှီးတဲ့မာမိတ်အဖွဲ့ဝင်ပြင်သစ်သမ္မတ Emmanuel Macron ကဒီကိစ္စကိုဟန်တာကန့်ွက်ခဲ့ပါတယ်။ Fabrice Pondia ဟာနေတို့အဖွဲ့မူဝါဒရေးရာကြီးခဲ့ဟောင်းမှာ
It's pretty clear that
တမရမက်ခရွန်အနေနဲ့တင်းမာမှုတွေမဖြစ်အောင်ရှောင်ရှားကျင်တယ်ဆိုတာသိကိုရှင်းပါတယ်။တရုတ်နဲ့တင်းမာမှုပေါ်လာနိုင်ခြေကိုမလိုလားပါဘူး
။တိုကျိုမှာနေတို့မာမိတ်အဖွဲ့ရုံးဖွဲ့မယ်ဆိုရင်ဒေသတွင်းတည်ငြိမ်ရေးကိုထိခိုက်စေလိမ့်မယ်လို့တရုတ်နိုင်ငံကသတိပေးထားပါတယ်။တကယ်တမ်းကျဒီလိုမတည်ငြိမ်ဖြစ်စေနိုင်တဲ့အန္တရာယ်မရှိတဲ့အကြောင်းသုံးသပ်သူဆူရိုကာကပြောပါတယ်
ကျွန်တော်ပြောနေကြတဲ့နေတိုးအဖွဲ့လည်းပြောနေကြတာကတယောက်တည်းရုံထိုင်ဖို့ပါဒေတာတွင်းအာနာချိန်ခွင်ရှာကိုဘလို့မှပြောင်းလဲမသွားနိုင်ပါဘူ
းအခုတော့ပြင်သစ်နိုင်ငံကအင်ဒိုပစိဖိတ်ဒေတာနဲ့နှစ်ဖက်ဆက်ဆံရေးကိုတွန်းအားပေးနေပါ
တယ်
နေတိုးမာမိတ်အဖွဲ့ဟာဥရောပနဲ့ယူရိုအတလန်တစ်ဒေတာအခြေခံအဖွဲ့စည်းဖြစ်တယ်ဆိုတာကိုပြင်သစ်ကအဓိကအမြဲပဲပြောချင်ပုံရပါတယ်တတ်မှတ်ချက်ဘောင်တွင်နဲ့ပင်မတာဝန်တွေရဲ့ပြင်ပဘက်မှာအခြေခံအားဖြင့်ရောက်နေတယ်လို့ဆိုချင်တာပ
ါဂျပန်နဲ့ပြင်သစ်နိုင်ငံကတော့ပူရဲစီးလိချင်းမှုတွေဟာအင်ဒိုပစိဖိတ်ဒေတာလွတ်လပ်စွာသွားလာရေးမျှော်မှန်းချက်တွေအကောင့်အထည်ပေါ်နေအောင်အားပေးတဲ့လုပ်ရပ်လို့ပြောဆိုနေပါတယ်ဒါပေမဲ့ဒီမျိုးမှန်းချက်တွေအောင်မြင်ရေးမှာနေတိုးရဲ့ခံကန္တရှိပါရဲ့လားနေတိုးမာမိတ်နဲ့သူ့ရဲ့အဖွဲ့ဝင်နိုင်ငံတွေကိုယ်တိုင်မေးခွန်းထုတ်နေရတဲ့ကိစ္စဖြစ်ပြီးမဆုံးဖြတ်ရသေးတဲ့အကြောင်းအရာတစ်ခုဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ရေဘော်ကာလာတတ်မှတ်ချက်ကိုစစ်ကောင်စီကနောက်ထပ်6လတိုးချဲ့လိုက်တာဟာဘာကြောင့်ပါလဲအေဂျင့်တင်ငင်မှုမရှိသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့စစ်ကောင်စီကဆိုပါတယ်ဆိုတော့ဒီတိုးချဲ့ကာလအတွင်းမှာကောအေဂျင့်တာယာမှုရှိလာနိုင်ပါသလားဘာဆက်လောက်လာအောင်မလဲဆိုတာကိုဥကြော်စံသားကိုမှတ်မှတ်သိအောင်ကမေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါအမရှင
်ဟိုစစ်ကောင်စီကဒီရပိုင်းအတွင်းမှာပဲပေါ့နော်နိုင်ငံတော်အရေးပေါ်ကာလကိုထပ်ပြီးတော့တက်တန်းတူးလိုက်ပါတယ်နိုင်ငံတည်ငြိမ်အေးချမ်းမှုမရှိသေးတဲ့အတွက်လိုအပ်လို့တက်တန်းတူးရတာလို့ပြောပါတယ်ဒီပေါ်မှာဘယ်လိုသုံးသပ်ပေးပါမလဲ
နိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိသေးဘူးဆိုတာမှန်ပါတယ်ဒါပေမဲ့မေးရမယ့်မေးခွန်းကအဲ့လိုနိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိအောင်ဘယ်သူကလုပ်နေတာလဲဆိုတဲ့ဟာအဓိကကြားမယ့်မေးခွန်းဖြစ်တယ်လို့ထင်ပါတယ်ပြမောက်ဆို2020ရွေးကောက်ပွဲပြီးတော့ဒီမိုကရေစီ နန်းချောင်းဟာပုံပြီးပြင်ပြင်လာမယ်ရှေ့ကိုအေဂျင့်ဆက်သွားမယ်လို့ရက်ပြောလင်းထားရတဲ့အချိန်ဖြစ်ပါတယ်အဲ့ဒီအချိန်မှာအဲ့ဒါကိုဖြတ်သိမ်းပြီးတော့သူတို့အာနာစင်းလိုက်ကြတဲ့နိုင်ငံတော်တည်ငြိမ်အေဂျင့်မှုကဖြတ်ပြသွားခဲ့ပြီဖြစ်ပါတယ်ဆိုတော့အခုလည်းပဲနိုင်ငံတော်တည်ငြိမ်အေဂျင့်မှုကမရှိတာအမှန်ပါပဲသူတို့တည်ငြိမ်အေဂျင့်တခုမှလောက်တာမှမရှိတာသူတို့လုပ်နေသမျှဟာနိုင်ငံတော်တည်ငြိမ်အေဂျင့်မှုနဲ့ဆန့်ကျင်တဲ့ကိစ္စတွေလို့ပြောကြင်ပါတယ်ဥပမာအဖြစ်သူတို့မတရားအာဏာသိမ်းခဲ့တာကိုသူတို့ကဥပဒေနဲ့ညီလုတ်တယ်လို့ပြောတယ်လက်မခံတဲ့လူစုသမျှကိုသူတို့ဟာရန်သူလိုသဘောထားပြီးတော့အကြမ်းဖက်ပြီးတော့နှိပ်ကွပ်နေတယ်ဆိုတော့ဘယ်လိုမှတည်ငြိမ်အေဂျင့်လာစရာအကြောင်းမရှိဘူးလို့ထင်ပါတယ်ဆိုတော့ပြန်ကောက်ရရင်တော့တည်ငြိမ်မှုအေဂျင့်မှုမရှိအောင်မရှိဘူးဆိုတာမှန်တယ်မရှိအောင်လုပ်နေတာကဘာတူလဲဘာကြောင့်လဲဆိုတာကိုစစ်ဆေးရမှာလားဖြစ်တယ်လို့ထင်ပါတယ
်အဲဒီ2021 April လတုန်းကအရေးပေါ်ကာလသက်တမ်းကနှစ်နှစ်ထက်ပိုပြီးတော့မကြနိုင်တော့ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့ပြောခဲ့ပူပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်425မှာဒီအေးပေါ်ကာလကို6လသက်တမ်းနှစ်ချိန်တိုးနိုင်တယ်လို့ဖော်ပြထားပါတယ်။အဲ့တော့ဒီပေါ်မှာရောဘယ်လိုပြောချင်ပါလဲ
။2008ဖွဲ့စည်းပုံကို၌ကသူတို့စစ်တပ်လူချင်းတလူဆွဲလို့ရအောင်လုပ်ထားတဲ့ဖွဲ့စည်းပုံလို့ပြောရမှာဖြစ်ပါတယ်သူတို့စစ်အာဏာတစ်တက်ကိုအာဏာတွေအများကြီးပေးထားတယ်တူပရေယာဆိုရင်သူတို့လိုချင်တဲ့အာဏာတွေအကုန်လုံးယူထားပြီးဖြစ်တဲ့အတွက်ကြောင့်စစ်တပ်ကနောက်ထပ်အာဏာသိမ်းချင်မရှိတော့ဘူးဆိုပြီးတော့ကိုတွက်ခတ်ရတာလေဒီလိုပါလေအဲ့ဒါကိုလည်းသူတို့နောက်သူတို့လိုချင်တဲ့လုံးလုံးများတဲ့ခါကျတော့အဲ့ဒါကိုဖျက်တယ်သူတို့ပြဋ္ဌာန်းထားတဲ့ဥပဒေအရရွေးကောက်တင်မြှောက်ထားတဲ့သမ္မတကိုပဲအိမ်သွားပြီးတော့အတင်းလက်မှတ်ထိုးခိုင်းမထိုးဘူးညတော့ဖမ်းဆီးခေါ်ဆောင်လာတယ်ပြီးတော့ထောင်ထဲထည့်တယ်နောက်သူတို့ကတက်ပြီးတော့ဆူရဖွဲ့တယ်ဆိုတော့ဒါရီယာရော2008ဖွဲ့စည်းပုံနဲ့ညီရလားဆိုတော့လည်းမေးရစီပါတယ်ဆိုတော့အခုလည်းပဲသူတို့က2008ကိုပဲကိုးကားပြီးတော့ဒီဥပဒေအရလုပ်နေပါတယ်လို့ပြောတယ်အဲ့ဒီမှာလည်းတနေ့မှ6လ2ချင်းနဲ့မတူရဘူးပြောတယ်အခုလည်းအချင်းချင်းတူလာခဲ့တယ်အမေခအိမ်မှာခါစမ်းမချင်းနေမှာဆိုတာထပ်ထားတဲ့အတွက်ကြောင့်စမ်းမမဟုတ်တဲ့အတွက်ကြောင့်တူရဲဘာညာပြောနေတော့ဒီတံတရားဘယ်တော့ပြီးမှမဟုတ်ပါဘူးသူတို့ပဲအကြောင်းပြပြီးဆက်တိုးနေမှာပဲလို့ယူဆပါတယ်သူတို့အနာသိမ်းသားသမျှလည်းပဲဘယ်တော့မှစမ်းမချင်းနေဖြစ်လာမှာမဟုတ်ပါဘူးဘုဒ္ဓဇော်မင်းထွန်းကပထမဆုံးတပည့်တွေနှစ်နှစ်ပဲတက်ပူပြီးမကြထိုင်ဘူးပြောတယ်တကယ်တော့အနာသိမ်းပြီးနောက်မှသူတို့ကျန်တဲ့တစ်နှစ်ထိန်ထားမယ်လို့ပြောတာပါဆောက်တော့အဲ့တော့နှစ်ဖြစ်သွားတယ်သူတို့စကားကိုလည်းမယုံကြဘူးနောက်တစ်ခါကထပ်ထပ်တက်တူလာတယ်ဆိုတော့သူတို့လူချင်းသူတို့တူနေမှာပဲဒီကိစ္စကတော့ဆိုတော့သူတို့ရွေချက်ကတော့ဘာဖြစ်နိုင်လဲဆိုလို့ရှိရင်2024ကျရင်2020ဒုံကလုခဲ့ရွေးကောက်ပွဲစက်တန်းဟာ၄နှစ်ကြာသွားပြီဆိုတော့အဲ့ရွေးကောက်ပွဲရလဟာဒါပြီးဆုံးသွားပြီလေ expire ဖြစ်သွားပြီဆိုပြီးတော့တမျိုးတမျိုးများလှည့်လာလိမ့်မလားအဲ့ဒါကြောင့်သူတို့ဟာတက်တာအကြောင်းမျိုးမျိုးပြပြီးတော့တူတူနေတာဖြစ်တယ်လို့သုံးသပ်မှဖြစ်ပါတယ
်ဒါပေမဲ့အခုအနေထားပါဟိုစစ်ကောင်စီအနေနဲ့ထပ်ပေါက်ပိတ်နေတဲ့အနေထားမျိုးလို့လည်းပြောလို့ရပါတယ်เนาะနောက်ဟိုနိုင်ငံတကာဖိအားတွေကလည်းတစ်ဖက်အဖက်ဖက်ကနေပြီးတော့ပေးနေတဲ့အချိန်မျိုးမှာဒီလိုတက်တန်းထက်တိုးလိုက်တာပို့ပြီးတော့ဂျင်းတဲ့ချက်ထဲကိုရောက်မသွားနိုင်ဘူးလား
ညာရှင်ကထပ်ပေါက်ပိနေအနေထားဆိုတော့ထပ်ပေါက်ပိနေတာမှန်ရလားထပ်ပေါက်မရှိဘူးလားသူတို့ကနေကထပ်ပေါက်ကိုမှမထွက်တာလို့ပဲကျွန်တော်ပြောချင်တယ်ထပ်ပေါက်ပိနေသလားအဲ့ဒါမေးစရာသိကြီးမာတဲ့မေးခွန်းတစ်ခုဖြစ်ပါတယ်သူတို့ထွက်ချင်းထွက်လို့ရသားပဲသူတို့ကနေကထပ်ပေါက်ပိတာကိုလူချင်းနေသလားစောစောကပြောသလိုပေါ့ထပ်ပေါက်ပိထားရင်သူတို့အာဏာသုံးရလုံးပေါ့ဥပဒေပြည့်ရတရားစီရင်ရေးအုပ်ချုပ်ရေးအကုန်လုံးကိုသူတို့ပဲချုပ်ကံပြီးအာရရှင်စတင်နဲ့ထင်သူလို့လို့ရနေရပဲစီးပွားရေးကအစဆိုတော့သူတို့ဒီအခြေအနေမျိုးကိုသူတို့နှစ်သက်နေလို့တင်းမင်းတကမထွက်တာထွက်ပေါက်ပေးအောင်သူတို့လုပ်နေတာလို့လည်းပဲတစ်ဖက်ကစဉ်းစားလို့ရတယ်ဆိုတာပြောတာပါเนาะဆိုတော့လူတချို့ကတော့ထွက်ပေါက်ပိတ်တယ်ထွက်ပေါက်ပိတ်တယ်သုံးသပ်ကြတယ် yes အဲထွက်ပေါက်ပိတ်တယ်ဆိုရဲသုံးသပ်ခြင်းနဲ့အတူတစ်ဖက်မှာလည်းပဲထွက်ပေါက်ပေးအောင်သူတို့လုပ်ပြီးတော့သူတို့ထင်အောင်လုပ်နေတယ်ဆိုပြီးတော့စဉ်းစားစရာလည်းဖြစ်လာပါတယ်ဆိုပိုးပြီးဂျင်းတဲ့ကြက်ထဲရောက်မလာဘူးလားအခက်အခဲမှန်ပါတယ်တကယ်အခက်အခဲပိုတွေ့လာမှာပြည်သူလူထုသာဖြစ်ပါတယ်သူတို့အတွက်အခက်အခဲဘာမှမတွေ့ပါဘူးသူတို့လှုပ်ချင်တာလှုပ်နေတာပဲသူတို့လှုပ်လို့ရပါတယ်ဒါပေမဲ့ပြည်သူလူထုမှာရှားဖို့နေရဒုက္ခဒါဒီမကျေနပ်တဲ့စနစ်လောက်မှနေရတာအနာရှင်လောက်မှနေရတာနောက်ပြီးတော့အိုးအင်းဆုံးပြပြီးထွက်ပြေးရတာသာတော်ကွယ်နေရာတကွယ်မိသားစုတွေနဲ့သာသမီနဲ့ဝေးခွာအများကြီးဒုက္ခတွေကြုံရပါတယ်ဆိုတော့ပြည်သူကတော့ဂျင်းတဲ့ကြက်ထဲကိုဆက်ပြီးရောက်နေမှသိကြတယ်သို့တော်လည်းပဲစစ်ကောင်စီရောက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
အခုဒီချိန်နဲ့ဆိုရင်ပေါ့ဒါဒီလိုရေးပေါ်ကာလကိုတက်တန်းတိုးလာတာ၄ချိန်ရှိပါပြီဒီလိုအချိန်ချင်းတိုးနေတာကအဖြေပါလားဒီလိုတိုးလိုက်တဲ့အတွေ့တစုံတရာတိုးတက်မှုရှိလာမှာလားအဲ့ဒါအဲ့ဒီပေါ်မှာရောဘယ်လိုပြောပြချင်ပါလဲ
တိုးတက်မှုကအဲ့ဒီတော့တကယ်တမ်းတိုးတက်မှုရှိလာမလားဆိုရင်ပထမတစ်ချိန်တည်းဒုတိယတစ်ချိန်တဖြည်းဖြည်းဖြည်းတိုးတက်လာတာရိပ်ရိပ်ရိပ်ရိပ်မြင်ခဲ့ရတယ်ဆိုရင်တော့နောက်လည်းပဲဆက်လက်ပြီးတိုးတက်လာမယ်လို့ကျွန်တော်ညွှန်မှန်းနိုင်တယ်ပေါ့အခုမစင်တန်းရှင်ကြည့်ပါမျက်စင်နော်ဟိုလုံးကစပြီးတော့သင်ခဲ့တဲ့အချိန်နဲ့အခုနဲ့ပိုတိုးတက်လာသလားပိုပြီးတော့ဆုပ်ဆုပ်ဆုပ်ဆုပ်ဆိုးရွားကြဆင်းသွားတယ်ဆိုတော့ပထမတစ်ချိန်နဲ့ဒုတိယတစ်ချိန်မှာပိုဆိုးတယ်တတိယတစ်ချိန်ပိုဆိုးတယ်ဆိုထားချိန်ပိုဆိုးနောက်တဖြည်းဖြည်းတော့တက်မလာအဲ့ဒီတော့ဆိုတော့စဉ်းစားရတယ်တိတ်ပြီးတော့လွယ်ကူတဲ့သုံးသပ်ချက်ပါပဲ very simple logic ပေါ့ဆက်ပြီးတော့ကြမဲ့အချိန်နဲ့ရှိရလို့ပြောရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြောရတာလည်းပဲသိအဆိုးမြင်တာပဲလို့ပြောခံကြဝေဖန်လဲခံရမှာပါပဲတကယ်တော့တကယ်တမ်းစဉ်းစားကြည့်ရင်လည်းပဲရင်းနာစရာကောင်းတဲ့အချိန်နဲ့အချိန်နဲ့ဆက်လက်ပြီးတော့သာကြဆင်းသွားမဲ့အချိန်တွေတွေ့နေရပါတယ်တိုးတက်လာစရာတော့မမြင်ပါဘူ
းအဲဆိုရင်ဒီလိုကြဆင်းသွားတဲ့အချိန်ကနေပြီးတော့ပြန်ပြီးတော့ဟိုတိုးတက်လာအောင်ပြေလည်လာအောင်ဘယ်လိုနည်းလမ်းရှိပါမလဲ
သိလွယ်ကူပါတယ်နည်းလမ်းဟာဒါစန္ဒရှိရင်နည်းလမ်းဖြစ်တာပဲလေဝေးရှိရင်ဝေးရှိရဆိုတာသိကြပါတယ်ပထမဆုံးကဒါ violence ကိုရက်လိုက်အကြံဖက်မှုတွေရလိုက်ရလိုက်ပြီးတော့မတရားဖန်ဆီးထားတဲ့လူတွေထောင်ချလိုက်လွှတ်လိုက်ပြီးတော့သဘောယိုနဲ့တွဲဆုံဆွေးနွေးလိုက်ပေါ့အခြေအနေမှန်ကိုလက်ခံပြီးတော့ဒါကျွန်တော်ရဲ့အမြင်နဲ့ကနိုင်ငံတကာကလည်းဒီအတိုင်းအာဆီယံမူငါချက်ကလည်းဒီဟာကိုပဲအဓိကသလိုပြောထားရတာဖြစ်ပါတယ်ဒါကိုတွဲဆုံဆွေးနွေးလုပ်ပါဒီလိုလွှတ်ပါဒီလိုလုပ်ပါစစ်ကောင်စီကမှမလိုက်တာလားဘယ်တတ်နိုင်မလဲဆိုတော့သူတို့တည်းထွက်ပေါက်ရှိတယ်သူတို့ဆိုတော့ဒီဟာကထွက်ပေါက်ပါပဲဒီဟာကိုသွားလိုက်ရင်လွယ်လွယ်လေးပါပဲဆိုတော့သူတို့မလုပ်တာကတော့လွယ်လွယ်လေးဆိုတော့လန်းစားပွင့်သွားမှာပေါ့လေနှိမ့်နှိုင်းရတာတော့အများကြီးအခက်အခဲရှိမှာပါဒါကဒီလိုထိုင်ပြောနေုံနဲ့ပြီးတဲ့ကိစ္စတော့မဟုတ်ပါဘူးအများကြီးသူတို့ချိန်ယူနှိမ့်နှိုင်းရမယ်ဒါပေမဲ့လုံနိုင်တဲ့နီလန်ရှိနေပါတယ်အဲ့လိုလုံရင်ဖြစ်မယ်မလုံဖဲနဲ့နေပြီးတော့ဒီလိုကျင်းလေးကြက်ထက်မှာပဲသူတို့ဆက်နေမယ်အနာထက်ပြီးတော့ထိန်ချုပ်ထားမယ်သူတို့စက်တန်းနေကျင်တဲ့အထိဆိုရင်တော့ဘယ်လုံးမတက်နိုင်မှာမဟုတ်ဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောမှာဖြစ်ပါတယ
်နောက်ထပ်မေးချင်တာတစ်ခုကပါဟိုဒီချိန်နဲ့တိုက်တိုက်ဆိုင်ဆိုင်ပေါ့နော်ဘာသာရေးအခမ်းအနားတွေလှုပ်လာတာလည်းရှိပါတယ်ဒီလိုအခမ်းအနားတွေလှုပ်လာတာဟာတကယ်ပဲတိုက်ဆိုင်မှုလို့ဆိုနိုင်မှာလား
အဲအဲ့ဒီမှာတိုက်ဆိုင်မှုလို့ဆိုနိုင်ပါတယ်သို့တော်လည်းပဲတိုက်ဆိုင်အောင်တမင်တကာလှုပ်တယ်လို့ဆိုရင်ပူမှန်နိုင်မယ်လို့ပဲပြောချင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဘာသာရေးနဲ့လှုပ်ပြခြင်းအပြင်သူတို့လူရက်ကိုလူလူပို့ပြီးတင်ညွတ်လာမယ်ဆိုတဲ့ဆန္ဒမျိုးသူတို့ပြောလင်းချက်မျိုးရှိပါလိမ့်မယ်ဘာသာရေးကိုနိုင်ငံရေးအတွက်မဆုံးရဘူးလို့တော့အတိအကျပြောဖို့ခက်ပါတယ်ဒါ theory တွေအများကြီးပါပဲတချို့ပုဂ္ဂိုလ်တွေဆိုရင်ဘာသာရေးနဲ့နိုင်ငံရေးကိုခွဲပြုလို့မရဘူးပြောတဲ့ပညာရှင်တွေအများကြီးပါကျွန်တော်စိတ်ထဲမှာစွဲနေရမဟာမဂန္ဒီရဲ့ပြောကြားချက်တစ်ခုဖြစ်ပါတယ်ဘာသာရေးဟာနိုင်ငံရေးအတွက်သိအဆုံးကြရတယ်ဘာသာရေးကစွန့်စင်တဲ့စိတ်ပိုင်းဆိုင်ရာနူးညံ့သိမ်မွေ့တဲ့စိတ်ထားသဘောထားကြည့်မှုအဲ့ characteristic တွေဘာသာတရားတိုင်းမှာသင်ပြထားတာရှိပါတယ်ဆိုတော့ဒီဟာတွေကိုယူပြီးတော့နိုင်ငံရေးမှာသုံးနိုင်တော့စိတ်အဆုံးတက်ရပါလိမ့်ဆိုတော့အဓိကအရေးကြီးတာကတော့ဒီဘာသာရေးကိုအသုံးချတာဟာစိတ်ကောင်းစေတနာနဲ့အမှန်အတွက်အသုံးချသလားသူတို့မဟုတ်သူလုပ်ချင်တာမတရားလုပ်ဖို့တဲ့အသုံးချသလားနမူနာတစ်ခုပြောမယ်စိတ်ထဲမှာပေါ်လို့ခက်ကြမ်းဖြစ်ကောင်းလဲစီခံပေါ်လေဟိုဆက်တန်းစင်မင်းကိုလာတတ်တဲ့သုံးထုတ်သူဟာသင်္ကန်းကြီးကိုယုံလာခဲ့တာပဲဆိုတော့ဒီလိုကြီးဒီမျိုးမှာသင်္ကန်းဝင်ယုံပြီးတော့ဘာသာရေးကိုအသုံးချရဆိုရင်တော့လုံးဝမဖြစ်တင်တဲ့ကိစ္စပါသို့တော်လည်းပဲတကယ်တမ်းကောင်းအောင်လုပ်တဲ့အချိန်မှာဘာသာရေးအခမ်းအနားလုပ်တဲ့ဆရာတော့ဘာမှပြောစရာမရှိပါဘူးဆိုတော့အခုကတော့သူတို့ကတမင်တကာရည်ရွယ်ချက်နဲ့တိုက်တဲ့ဆိုင်လုပ်တာဖြစ်နိုင်ပါတယ်သူတို့ရဲ့ရည်ရွယ်ချက်စိတ်စည်နာပေါ်မှာအများကြီးမူတည်လိမ့်မယ်လို့ပဲပြောချင်ပါတယ်ပြောစရာ
အဲ့တော့ဒီလိုလုပ်တော့ကောဟိုဒီပေါ်မှာထိရောက်မှုရှိပါမလားတစုံတရာပြည်သူကလက်ခံလာပါမလ
ား။ Yeah အဲ့ဒါအရေးကြီးဆုံးပေးပါမယ်ပြည်သူလူထုကလက်ခံရင်ဖြစ်မယ်ဆိုကုနာပြောတဲ့အခြေအနေရပြည်သူရလက်ခံမလားအဲ့ဒါကအဓိကပါပဲပြည်သူကလက်ခံတယ်ဟာကောင်းတဲ့အလုပ်ပဲဒီဟာပြင်ကောင်းတယ်လို့ယူဆရင်တော့လက်ခံမယ်ဒါပေမဲ့လက်ရှိအခြေအနေမှာတကယ်တမ်းသူတို့အတွက်အကျိုးကျေးဇူးကောင်းတာတွေတစုံတရာခံစားနေရတယ်ဆိုရင်တော့ပြည်သူကတော့ကောင်းတယ်လို့သာဓုခေါ်ကြမှာပဲဆိုတော့အခုကပြည်သူတွေဘယ်လိုခံစားနေရလဲဆိုတာသူရဲ့အတိုင်းပါပဲဆိုတော့ပြည်သူဆုံးဖြတ်ရမယ်အဆုံးဖြတ်တာဖြစ်တယ်လို့ပြောပြစီခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဦးကျော်စံသားရှင်
ဟုတ်ကဲ့ကျေးဇူးပါမကောင်းမြင်တလွန်ရများကြက်လိမ့်မလားလဲစူတထိတ်နေလို့ရတဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီနေရာ
ဦးကျော်စံသားနဲ့မမရသင်းအောင်လို့တင်ဆက်ပေးခဲ့တဲ့ အရီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။အခုဆက်ပြီးတော့ဒေါက်တာတန်ဇော်စီစဉ်တင်ဆက်တဲ့အပတ်စဉ်လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပေးပါအောင်မယ်။ဒီတစ်ပတ်လူထုနဲ့ကျန်းမာရေးကဏ္ဍအစီအစဉ်မှာတော့လမ်းဘေးခွေအရေးအတွက်ညှော်နေအောင်ဆောင်ရွက်တာဟာခွေပြန်ယောဂါကိုကာကွယ်တဲ့နေရာမှာအရေးပါတာကြောင့်စနစ်တကျဝိုင်းဝန်းကူညီဆောင်ရွက်ဖို့လိုတဲ့အကြောင်းဒေါက်တာတန်ဇော်ကတင်ပြပေးထားပါတယ်ခင်ဗျာ။
အမေခွေးတွေဒါမရှိဘူးဆိုရင်ခွေးပြန်ယောဂါကုဆက်ပြန်ပွားမှုတွေညောင်းနေသွားနိုင်တယ်လို့ပညာရှင်တွေကသုံးသပ်ကြတာပါ။အမေခွေးတွေမရှိအောင်စနစ်တကျဆောင်ရွက်တာဟာခွေးပြန်ယောဂါကုဆက်ပြန်ပွားမှုညောင်းနေအောင်ဆောင်ရွက်တဲ့နေရာမှာအရေးပါတဲ့လှုပ်ဆောင်မှုတစ်ခုဖြစ်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရယ်
။အိမ်မွေးခွေးတွေမှန်သမျှ license ဆောင်ထားရမယ်။သူရဲ့ညွန်ကြားချက်အတိုင်းနှစ်စဉ်ခွေးပြန်ကာကွယ်ဆေးတွေထိုးနိုင်မယ်။လမ်းမွေးခွေးတွေဒါမရှိဘူးဆိုလို့ရှိရင်နော်ခွေးဥပြန်ယောဂပိုကူးဆက်မှုဟာအလွန်မင်းကြဆင်းသွားမယ်။ဘာလို့လဲဆိုရင်ဆရာတို့ကခွေးဥပြန်ယောဂဖြစ်တဲ့သူတွေရဲ့နောက်ကျောင်းရာသီတွေကိုလိုက်ကြည့်ရှုမယ်ဆိုလို့ရှိရင်ခုနကပြောသလိုလမ်းမွေးခွေးတွေကြိုက်ခံရတဲ့သူတွေကပိုများနေတယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီအိမ်မွေးခွေးလေးတွေကာကွယ်ဆေးထိုးထားတဲ့လူနဲ့တိမ်ထဲနေတဲ့သူတွေမှာဖြစ်တဲ့ခွေးဥပြန်ယောဂဖြစ်တဲ့သူနဲ့နော်ဒီလမ်းလျှောက်သွားလာနေနေကြိုက်ခံရတဲ့သူတွေမှာယောဂပိုလက္ခဏာယောဂဖြစ်ပြီးဆေးရုံရောက်လာတဲ့လူတွေကိုဆရာတို့အချိုးကျကြည့်မယ်ဆိုရင်ဒီအိမ်တွင်းမှာမွေးထားပြီးစနစ်ကျမွေးထားပြီးကြိုက်ခံရတဲ့လူတွေထက်စာရင်အပြင်ပါကြိုက်ခံပြီးတော့ခွေးဥပြန်ယောဂရတဲ့လူတွေကပုံများနေတာဖြစ်တဲ့အတွက်အကယ်၍များဒီလမ်းမေးခွေးတွေမရှိအောင်ကိုဆရာတို့ကစနစ်တကျနော်စီမံချက်နဲ့ဆောင်ရွက်မယ်ဆိုရင်တော့ဒီခွေးဥပြန်ယောဂကြီးကဒီခံစားရတဲ့လူကအလွန်မင်းကျဆင်းသွားမှာပဲဒါသိကြပါ
လမ်းမေးခွေးတွေကိုအရေးအတွက်ယုံနေအောင်ဆောင်ရွက်တဲ့နေရာမှာပြည်သူလူထုကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့အရေးကြီးပါတယ်။လမ်းမေးခွေးတွေအရေးအတွက်ယုံနေအောင်ဘယ်လိုစနစ်တကျဆောင်ရွက်လို့ရတယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ခုနကပြောတဲ့လမ်းမေးခွေးတွေကိုတီးတတ်နော်မွေးမြူမယ်။သူတို့ကတစ်ဆင့်ဒီမျိုးဆက်ချားတဲ့ဟာပေါ့နော်လူတွေမှာမျိုးဆက်ချားသလိုခွေးတွေမှာမျိုးပွားပွားနိုင်အောင်ဆရာတို့ကဒီကာဝယ်မျိုးပွားပွားနိုင်တဲ့ဆေးတွေထိုးထားမယ်။ကာဝယ်ဆေးတွေထိုးထားမယ်ဆိုလို့ရှိရင်ကျတော့လမ်းဘေးသွာလာလှုပ်ရှားနေတဲ့နေရာမှာဒါခွေးမရှိဘူးဆိုရင်ခွေးပြန်ယောဂပိုးကနော်ဟိုပြန်ပွားဖို့အလွန်နေသွားမယ်။ဒါကြောင့်ခွေးတွေကိုတနေရာထဲမှာလမ်းဘေးခွေးတွေကိုတနေရာထဲမှာစုစည်းပြီးတော့မွေးမြူထားတာဆိုရင်ခွေးပြန်ပိုးပြန်ပွားခြင်းကိုတစ်ဖက်တစ်လမ်းကနေကာကွယ်ရရောက်တဲ့အတွက်ဒါတွေကိုလည်းဆရာတို့ကအားပေးရမှာဖြစ်ပါတယ်။ဒီခွေးတွေမွေးမြူခြင်းရင်စနစ်ကြမွေးမြူရမယ်။ license နဲ့မွေးမြူရမယ်။သတ်မှတ်ထားတဲ့ကာကွယ်ဆေးတွေထိုးနေရမယ်။နော်ကိုယ့်ရဲ့ခွေးဒီတခြားသူတယောက်ကိုမကိုက်ဖို့အတွက်မကိုက်စီရေးအတွက်ကိုတာဝန်ယူမှုရှိရမယ်ဆိုတော့ဒါလေးတွေဆောင်ရွက်နေရဖို့လိုအပ်တယ်ပေါ့အဲ့တော့ဒီလမ်းဘေးလေလွင့်ခွေးတွေနဲ့ပတ်သက်လို့ရှိရင်သတိဆန်ကိုကျွေးမွေးပြုစုဆောင်လျှောက်တာဒါကုသိုလ်ရေးအရာကြည့်ကောင်းတယ်ဆိုတော့လည်းပဲခုနဆရာတို့ရဲ့ခွေးဥပြန်ယောဂပြန်ပွားတဲ့ဟာမှာအဓိကအချက်ဖြစ်နေတယ်ဆိုတော့ဒီအဓိကအချက်ကြီးကိုဘယ်လိုဖြည့်ရှင်းမလဲဆိုတာဒါပူပေါင်းဆောင်ရွက်ဖို့လိုနေတာပေါ့เนาะအဲ့တော့ဒီလမ်းဘေးခွေးတွေအားလုံးကိုစုစည်းပြီးတော့ဆရာတို့ကဝင်းမြူရေးချံပို့ဖို့ကလည်းလက်တလုံးမှာလက်တွေ့ပါเนาะလက်တွေ့ကြကြဆောင်ရွက်ဖို့ကအခက်အခဲရှိနေတယ်ရှိနေတဲ့အခါကျတော့ဒီခွေးသကောင်စင်းကောက်မလားပေါ့เนาะဆရာတို့လူသကောင်စင်းကောက်လို့ကိုယ့်ရက်ကော့ထဲမှာရှိတဲ့လေလင်းခွေးအရေးအတွက်ကိုစင်းကောက်မလားပေါ့เนาะတာဝန်ယူပြီးကျွေးမွေးသူတွေအနေနဲ့ကောဒီခွေးတွေကနေတစ်ဆင့်ဟိုမျိုးမပွားအောင်နော်ဒါပူပေါင်းဆောင်ရွက်ကြမလားနော်တရိစ္ဆာန်မွေးမြူရေးဆရာတော်များအသင်းဖွဲ့နေတဲ့ဒီတရိစ္ဆာန်ချစ်သူများအဖွဲ့တွေနဲ့နော်ပူပေါင်းပြီးတော့ဒီလမ်းဘေးခွေးလေလင်းခွေးတွေပွားများမှုမရှိအောင်ထိမ့်သိမ်းဆောင်ရှောက်မလားနော်ပြီးတဲ့အခါမှာဒါဖြတ်သွားဖြတ်လာလမ်းသွားလမ်းလာတွေကိုအကိုက်မခံရရေကိုဘယ်လိုဆောင်ရွက်မလဲဆိုပြီးတော့ဒီလိုလေးပူပေါင်းပြီးဆောင်ရွက်မြို့နယ်လိုက်မြို့နယ်လိုက်ပူပေါင်းဆောင်ရွက်မယ်ဆိုရင်ကိုယ့်ရဲ့မြို့နယ်အတွင်းမှာဒီခွေးကြိုက်ခံမှု short ချအောင်လုပ်နိုင်ရင်ဒီလာမယ့်နော်ຫນွေရသည်မှာသူ့ရဲ့ဒီခွေးဥပြန်ရောຢာသည်ဖြစ်လာတော့မှာဒီအချိန်မှာဆရာတို့ကခွေးဥပြန်ရောဂါတွေမဖြစ်ပွားအောင်တစ်ဖက်တစ်လမ်းကနေကာကွယ်တားဆီးနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ဒီဒါမေးခွေးကိုကြွေးပြီးကုသိုလ်လိုချင်သူများအတွက်ကလည်းဒီခွေးကနေသမန်လမ်းသွားလမ်းလာတွေကိုမကိုက်မခံရရေးအတွက်ကိုလည်းတာဝန်ယူတဲ့နေရာမှာပူပေါင်းပါဝင်ပြီးတော့တာဝန်ယူသင့်တယ်လို့ဆရာတော်ယူဆမိ
။လမ်းမေးခွေးအရေးအတွက်ယုံနေအောင်ဆောင်ရွက်တာဟာခွေးပြန်ယောဂါကိုကာဝယ်တဲ့နေရာမှာအရေးပါတာကြောင့်စနစ်တကျဝိုင်းဝန်းကူညီဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်။ကျေးဇူးတော်ပါ။
ဒေါက်တာတန်ဇော်စီစဉ်တင်ဆက်တဲ့အပတ်စဉ်လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုလည်းတင်ပြပေးပါဦးမယ်။ အာဖရိကတိုက်ကကစားသမားတဦးကတော့အမျိုးသမီးကပဖလားသမိုင်းမှာပထမဆုံးကောင်းစည်းပွားချုံကစားတဲ့ကစားသမားအဖြစ်မှတ်တမ်းဝင်သွားပါတယ် UEFA ဥရောပဘောလုံးအဖွဲ့ချုပ်ကအီတလီကနာမည်ကြီး Juventus အသင်းကိုဥရောပပြိုင်ပွဲတွေကနေတနစ်ပေးလိုက်ပါတယ်ဒီသတင်းနဲ့အတူအမျိုးသမီးကပဖလားဘောလုံးပွဲသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာ FIO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Australia နဲ့ New Zealand နိုင်ငံတွေမှာကျင်းပနေတဲ့2023ရုပ်သမီးကမ္ဘာဖလားဘောလုံးပွဲတွေကတော့အုပ်စုပွဲစဉ်တွေပြီးဆုံးသွားပါပြီ။ဘူရဲအင်ရှင်တွေဖြစ်ကြတဲ့ Australia နဲ့ New Zealand တို့မှာတော့အုပ်စု A က New Zealand ပြုတ်သွားပြီးတော့အုပ်စု B က Australia အသင်းကတော့နောက်တစ်ဆင့်ကိုတက်သွားပါတယ်။ New Zealand ဟာနောက်ဆုံးပွဲမှာ Switzerland နဲ့ဂိုးမရှိသေးကြပြီးနော်ဝေးနဲ့အမတ်တူပေမဲ့နော်ဝေးကဖိလစ်ပိုင်ကိုအုပ်စုနောက်ဆုံးပွဲစဉ်မှာပဲ6ဂိုးသွင်းပြီးတော့ဂိုးကွာခြားချက်နဲ့နော်ဝေးကအုပ်စုဒုတိယရပြီးတော့နယူးဇီလန်အသင်းကအုပ်စုတတိယပဲရလို့ပြိုင်ပွဲကနေထွက်လာရတာပါအုပ်စုဘီမှာတော့ဩစတြေးလျအသင်းကနောက်ဆုံးပွဲမှာကနေဒါကို4ဂိုးဂိုးမရှိနဲ့နိုင်ပြီးတော့နှပွဲနိုင်တပွဲရှုံ6မှတ်နဲ့အုပ်စုပထမနိုင်ဂျီးရီးယားကတပွဲနိုင်နှပွဲစီ5မှတ်နဲ့အုပ်စုဒုတိယရပါတယ်ဩစတြေးလျအသင်းကလို့အနိုင်ရပြီးတော့နောက်တစ်ဆင့်တက်သွားတဲ့အတွက်ဩစတြေးလျပရိသတ်တွေကတော့ပျော်နေကြပါတယ်
။ Oh, it's stunning. Unbelievable. Like it was a great game, you know.
အရန်ပျော်ပါတယ်။တကယ်ကိုမယုံနိုင်လောက်အောင်ပါပဲ။ပွဲကပွဲကောင်းတစ်ပွဲဖြစ်ပြီးတော့ကျမတို့အားထားရတဲ့ Sam Kerr မပါပဲမဲ့ကျမတို့နိုင်အောင်ကစားလိုက်နိုင်ပြီးဒါကသတင်းလုံးရဲ့စူးစမ်းအားထုတ်မှုကြောင့်အနိုင်ရတာပါ။ကျမတို့အခုအုပ်စုအဆင့်ကနေတက်အောင်လုပ်နိုင်ပြီးတော့အဲ့ဒီအတွက်အရန်ပျော်ပါတယ်။
အုပ်စုစီမှာတော့ဂျပန်ကစပိန်ကို၄ဂိုးဂိုးမရှိနဲ့နိုင်ပြီးတော့အဲ့ဒီအုပ်စုမှာဂျပန်ကအုပ်စုပထမရပြီးတော့စပိန်ကအုပ်စုဒုတိယရသွားပါတယ်။စပိန်အသင်းကိုအနိုင်ရလိုက်တဲ့ပုံမှာဂျပန်ပရိသတ်တူကတော့အခုလိုပြောပါတယ်
။最初ちょっと心配だったんですけど4点も入
って。ပထမတော့ကျမနည်းနည်းစိတ်ပူမိတယ်။ဒါပေမဲ့နောက်တော့၄ဂိုးတောင်သွင်းနိုင်ခဲ့တာအရန်ပျော်တယ်။ဒါကကျမအတွက်အပျော်ဆုံးအချိန်ဖြစ်ပြီးအသင်းအတွက်ဂုဏ်ယူမိပါတယ်။
ဂျပန်ကို၄ဂိုးပြန့်နဲ့ရှုံးသွားတဲ့အတွက်စပိန်ကစားသမားတွေဟာဒီပွဲရလဒ်ကိုအကြီးအကျယ်ဒေါသထွက်နေကြတယ်လို့စပိန်နီးပြကတော့ပြောပါတယ်။စပိန်ပရိသတ်တွေကလည်းဂျပန်အသင်းကိုရှုံးလို့စိတ်ပျက်ပေမဲ့နောက်ပွဲတွေမှာတော့ခြေစွမ်းပြနိုင်ဖို့မျှော်လင့်နေပါတယ်
။ I'm really disappointed. I'm really disappointed that Spain lost.
စပိန်အသင်းဒီပွဲရှုံးသွားလို့ကျွန်တော်အနေနဲ့စိတ်ပျက်မိပါတယ်။ဒါပေမဲ့ကျွန်တော်တို့နောက်တစ်ဆင့်တက်ပြီးအဲဒီမှာဆွစ်ဇာလန်နဲ့ကစားရမှာပါ။ဆွစ်ဇာလန်နဲ့ပွဲမှာတော့သူတို့ခြေစွမ်းပြနိုင်မယ်လို့မြင်ပါတယ်။
စပိန်အသင်းမှာကမ္ဘာအကောင်းဆုံးဘောလုံးသမားအလက်ဆေးယပူတဲလက်စ်ပါဝင်သလိုစပိန်အသင်းဟာဒီနှစ်ကမ္ဘာဖလားမှာဘူဆွဲနိုင်ခြေရှိတယ်လို့လည်းထင်ကြီးပေးခံထားတဲ့အသင်းတွေကတခုဖြစ်ပါတယ်။အာရှအသင်းတွေထဲမှာတော့အင်ရှင်နယူးဇီလန်အသင်းကိုအနိုင်ရခဲ့တဲ့အရှိတောင်အာရှကဖိလစ်ပိုင်အသင်းကတော့ဂျန်နဲ့အသင်းတွေကိုရှုံးလို့အုပ်စုကနေထွက်ခဲ့ရပေမဲ့ဖိလစ်ပိုင်ပရိသတ်တွေကတော့ကမ္ဘာဖလားကိုနောက်ထပ်ကစားနိုင်ဖို့မျှော်လင့်နေကြပါတယ်
။ The hope forThe Philippine football is the Philippines will regularly make the World Cup.
ညောင်လင်းချက်ကတော့ဖိလစ်ပိုင်အမျိုးသမီးအသင်းကပဖလားမှာပုံမှန်ကစားခွင့်ရနိုင်ဖို့ပါ။ကျွန်တော်တို့အသင်းကအတော်ကိုငယ်ပြီးတော့အကောင်းဆုံးကိုရောက်မလာသေးပါဘူး။သူတို့မှာအလားအလာတွေအများကြီးရှိပြီးနောက်၄နှစ်မှာတော့အမျိုးသမီးကပဖလားကိုခြေစစ်ပွဲအောင်ပြီးထပ်ကစားနိုင်ဖို့မျှော်လင့်ပါတယ်
။ဖိလစ်ပိုင်နဲ့အတူခြေစစ်ပွဲအောင်ရတဲ့အရှိတောင်အရှကဗီနန်အသင်းကတော့ပထမနှစ်ပွဲမှာပဲရှုံးသွားတာကြောင့်ပြိုင်ပွဲကနေစောစောစီးစီးပဲထွက်လိုက်ရပါတယ်။အမျိုးသမီးကမ္ဘာဖလားကို1991ကစတင်ခဲ့ပြီးတော့ပြီးခဲ့တဲ့8ကြိမ်မှာတော့အမေရိကန်က4ကြိမ်၊ဂျာမနီက2ကြိမ်၊နော်ဝေးနဲ့ဂျပန်တို့က1ကြိမ်စီဘိုးဆွဲထားပါတယ်။ဒီနေ့အမျိုးသမီးကမ္ဘာဖလားမှာနောက်ထပ်ထူးခြားတာတစ်ခုကတော့မော်ရိုကိုနောက်တန်းလူနိုဟဲလာဘန်ဇီနာဟာအမျိုးသမီးကမ္ဘာဖလားပွဲမှာဟီဂျပ်လို့ခေါ်တဲ့အစ္စလာမ်ဘာသာဝင်တွေရဲ့ခေါင်းစည်းပဝါကိုချုပ်ပြီးကစားတဲ့ပထမဆုံးကစားသမားဖြစ်လာခဲ့ပါတယ်။ဘန်ဇီနာဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတောင်ကိုရီးယားကိုတကူးကိုမရှိနဲ့နိုင်တဲ့ပွဲမှာဟီဂျက်ကိုဝှက်ပြီးကစားခဲ့လို့သူဟာအမျိုးသမီးကမ္ဘာဖလားမှာပထမဆုံးဟီဂျက်ဝှက်ကစားတဲ့သူလည်းဖြစ်လာခဲ့တာပါအခုလိုဘာသာရေးရခေါင်းစည်းပွားတွေဝှက်ဖို့ကိစ္စကို FIFA က2014မှာအတည်ပြုပေးခဲ့တာဖြစ်ပါတယ်မော်ရိုကိုအသင်းဟာဒီပွဲမှာတောင်ကိုရီးယားကိုလည်းနိုင်သွားတာကြောင့်ဒါဟာမော်ရိုကိုအမျိုးသမီးအသင်းအတွက်လည်းကမ္ဘာဖလားမှာပထမဆုံးနိုင်ပွဲရလိုက်တာဖြစ်သွားခဲ့ပါတယ်ခင်ဗျာဂူလ်ဘတ်တွင်နောက်ထပ်ဘောလုံးသတင်းတွေမှာတော့အီတလီကနာမည်ကြီး Juventus အသင်းကိုလာမဲ့ဘောလုံးရာသီမှာဥရောပပြိုင်ပွဲတွေကနေထုတ်ပယ်လိုက်ပါတယ်။ Juventus အသင်းဟာကလပ်အသင်းတွေရဲ့ license မပုံတဲ့စီးမင်းစည်းကမ်းတွေနဲ့မနာရေးအရမျက်မျက်တရဖြစ်ဖို့လိုက်နာရမဲ့စီးမင်းစည်းကမ်းတွေကိုမလိုက်နာဘဲ ချိုးဖောက်ခဲ့တာကြောင့်ဆိုပြီးတော့ UEFA ဥရောပဘောလုံးဖွဲ့ချုပ်က Juventus အသင်းကိုဥရောပဘောလုံးပွဲတွေကနေတနစ်ပယ်လိုက်တာဖြစ်ပါတယ် Juventus အသင်းဟာ Serie A မှာအဆင့်9ရတာကြောင့်လာမယ့်ဘောလုံးရာသီမှာ Europa Conference League ကိုဝင်ခွင့်ရထားပေမဲ့လည်းဒီဆုံးဖြတ်ချက်ကြောင့်ဝင်ခွင့်မရတော့ဘဲဒါကိုအယူခံမဝင်တော့ဘူးလို့လည်းသိရပါတယ်ဒါပေမဲ့လည်းသူတို့အနေနဲ့တစုံတရာအမားမလုပ်တဲ့အတွက်အပြစ်မရှိဘူးလို့ပဲဆက်လက်ရည်တည်နေတယ်လို့ Juventus အသင်းကပြောပါတယ်။ဒီဘက်မှာလည်း Premier League က Chelsea အသင်းကိုအသင်းရဲ့ဘာနာရေးအချက်လက်တွေပြည့်စုံအောင်မဖော်ပြတဲ့အတွက်ဆိုပြီးတော့ Euro 10သန်းဒဏ်ရိုက်လိုက်တယ်လို့ UEFA ကပြောပါတယ်။ Chelsea အသင်းကတော့ပြီးခဲ့တဲ့ဘောလုံးရာသီမှာ Premier League မှာအဆင့်ဆက်နှစ်ပဲရတာကြောင့်ဥရောပပြိုင်ပွဲတွေကိုဝင်ခွင့်မရထားပါဘူးခင်ဗျာ။ဘောလုံးမှာပြောင်းရွှေ့တဲ့ဘက်မှာတော့ Chelsea အသင်းဟာမော်နာကိုမှကစားနေတဲ့ပြင်သစ်နောက်တန်းလူ Axel Disasi ကိုခေါ်ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ်။ Chelsea က Disasi ကိုပေါင်း55သန်းနဲ့ဝယ်လိုက်တာဖြစ်တယ်လို့ British Media တွေကအနေနဲ့အနေနဲ့ကဖော်ပြနေကြပါတယ်။ Chelsea အသင်းဟာမနစ်ကဘောလုံးရာသီမှာအမပေးစရာမှာဆက်နှစ်ပဲရတာကြောင့်1994နောက်ပိုင်းအဆိုးဆုံးဖြစ်ခဲ့ပြီးတော့အဲ့ဒီအခြေအနေတွေကိုပြောင်းဖို့အတွက်ဒီနေ့မှာတော့ PSG နဲ့ Spani ပြဟောင်ပိုချတီနိုကိုခေါ်ပြီးတော့ကစားသမားအသစ်တွေလည်းအားဖြစ်နေတာဖြစ်ပါတယ်။ Chelsea ကဒဇာစီကိုခေါ်လိုက်ချိန်မှာပဲ Manchester United အသင်းကတော့ Denmark တိုက်စစ်မှု Rasmus Højlund ကိုပေါင်း82သန်းနဲ့ဝယ်ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ်။ Italy Serie A က Atalanta မှာကစားနေတဲ့ Højlund ကို Man U က9နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပြီးတော့နောက်ထပ်တစ်နှစ်သက်တမ်းတိုးဖို့အချက်လည်းပါဝင်တယ်လို့ British Media တွေကတော့ဖော်ပြပါတယ်။ Man U သင်းဟာအစောပိုင်းမှာတော့ England တိုက်စစ်မှု Harry Kane ကိုခေါ်ဖို့အတွက်တဲ့နေထွက်ပေါ်ခဲ့ပြီမဲ့လဲ Sports အသင်းက Premier League ပြိုင်ဘက်ကိုမရောချင်တာရဲ့ပြောင်းရွှေ့ခြင်းမျက်နာကြောင့်သဘောတူညီမှုမရပဲအခုနောက်ဆုံး Denmark တိုက်စစ်မှု Holland ကိုခေါ်လိုက်တာဖြစ်ပါတယ်အချိန်ထဲမှာပဲ Manchester United အသင်းဟာ German အားကစားကုမ္ပဏီ Adidas နဲ့လဲနောက်ထပ်10နှစ်စာချုပ်သက်တမ်းတိုးလိုက်ပါတယ် Adidas က Man U ကို10နှစ်စာဒေါ်လာ 1.1 ဘီလီယံပေးမှာဖြစ်ပြီးတော့10နှစ်စာချုပ်သက်တမ်းတိုးလိုက်တဲ့အတွက် Man U နဲ့ Adidas တို့လာမယ့်2035ခုနှစ်အထိသပြီးတော့လက်သေးသွားကြမှာဖြစ်ပါတယ်ပြီးခဲ့တဲ့10နှစ်မှာတုန်းကတော့ Adidas ကမန်ယူသင်းကို Britain Sterling ပေါင်3950နဲ့စာချုပ်ချုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ View American တန်ကနေဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့ဒီနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါဦးမယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းမတရားဖမ်းဆီးခံထားရသူအလုံးကိုပြန်လွှတ်ပေးဖို့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ်2669ကိုလိုက်နာဖို့ပြင်သစ်နိုင်ငံကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတစိတ်တပိုင်းလူငင်းခွင့်ပေးတာကိုသတိပြုမိတဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသားအယောက်2000နီးပါးကိုဆက်လက်ထိန်းသိမ်းထားတာဟာမြန်မာပြည်သူတွေအနေနဲ့သူတို့ဆန္ဒလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်မရှိတာကိုပြသနေတယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မေလတုန်းကထိုင်းအခြေရေရေကောက်ပွဲမှာလွှတ်တော်နေရအများဆုံးအနိုင်ရသွားတဲ့ Move Forward ပါတီကနောက်အစိုးရအသစ်ဖွဲ့စည်းမဲ့ညွန့်ပေါင်းပါတီထဲမှာပါဝင်လာမှာမဟုတ်တော့ပါဘူး။ဝန်ကြီးချုပ်အသစ်ဖြစ်မှန်းထားပြီးလူကြိုက်များတဲ့ Peter Linger ရဲ့ဦးဆောင်တဲ့ Move Forward ပါတီကအောက်လွှတ်တော်အမှတ်နေရ900မှာ312နေရကိုညွန့်ပေါင်းအဖွဲ့တွေပါဖို့စည်းရုံးနိုင်ခဲ့ပေမဲ့လည်းအစိုးရဖွဲ့ဖို့မှာတော့ရှေးယူဆွဲ Conservative အမှတ်တွေကပိတ်ဆို့ထားခဲ့ပါတယ်။တော်ဝင်မိသားစုအပေါ်ဝေဖန်မှုဆိုင်ရာဥပဒေပြင်ဆင်မဲ့အဆိုပြုချက်ကိုရှေးဥစွဲအမတ်တွေကပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ကြတာပါယူကရိန်းရဲ့မြို့တော်ကိုရုရှားကအဝေးထိန်ဒရုန်းတွေနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့တစ်ချိန်တည်းမှာပဲတောင်ပိုင်းအိုဒက်ဆာဒေသကတိုက်ခိုက်မှုတွေမှာစိတ်ကန်းအဆောက်အုံတွေထိခိုက်ပျက်စီးခဲ့တဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကဒီနေ့ပဲပြောပါတယ်အိုဒက်ဆာဒေသရဲ့အုပ်ချုပ်ရေးမှူးကတော့ဒီတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပေမဲ့ဒဏ်ရာရတဲ့သူမရှိဘူးလို့Telegram မှာပြောကြခဲ့ပါတယ်ရုရှားအကြမ်းဖက်သမားတွေဟာစိတ်ကန်းတွေကောက်နှံတွေကဘာလုံးဆိုင်ရာစားနပ်ရိက္ခာဖူလုံမှုကိုကတိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောပါတယ်ရုရှားဟာပင်လယ်နဲ့ကောက်နှံတင်ပို့မှုအစီအစဉ်ကနှုတ်ထွက်ပြီးတဲ့အခါယူကရိန်းရဲ့ကောက်နှံဆိုင်ရာအခြေခံအဆောက်အုံတွေကိုအကြိမ်ကြိမ်ပြင်းပထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမခင်လေးကတင်ပြပေးခဲ့တာပါခင်ဗျာဗုဒ္ဓနေ့ညအတွက်တင်ဆက်မှုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ရှန်ကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ VOA American အတန်းရဲ့ပုံထုတ်နေ့ညပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြရတာပါ VOA ကိုကြည့်ရှုနားဆင်ကြရတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.